Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မေလ9ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00ထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးပါတယ်ရေဒီယိုကလည်းလိုက်ထုံမီတာ14 40နဲ့51လိုက်လက်မီတာ190ပြည့် VOA ရဲ့ website YouTube နဲ့ Facebook ဆောင်မြတ်တာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပ
ါ Israel နဲ့ပြစ်ခတ်ရစေးအကြံပြုချက်ကိုလက်ခံလိုက်ပြီးလို့ Hamas ခေါင်းဆောင်ကပြောပါတယ်ချစ်တီကီးစင်နဲ့ပြည်သက်နိုင်ငံရောက်နေတဲ့တရုတ်သမ္မတဟာပြည်သက်သမ္မတဥရောပကော်မရှင်အကြီးအကဲတွေနဲ့တွေ့ပြီးတော့ကုန်သွယ်ရေးကိစ္စရပ်တွေဆွေးနွေးပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားနေပြီးတော့ရမုံငွေကြေးလိုအပ်ချက်ကြောင့်ကူညီရေးလုပ်ငန်းတွေထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်တဲ့တွင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့စစ်ကောင်စီစစ်သားတွေအကြောင်းနေကြောင်းကနေတိုက်ခိုက်ရတဲ့ပေါက်မြို့ထိုင်းကိုတရားမဝင်မြန်မာတွေဝင်ရောက်လာမှုအမေရိကမှာကျင်းပတဲ့ယဉ်ကျေးမှုပွဲတော်အကြောင်းတွေကိုလည်းကြည့်ရှုနားဆင်ရပါမယ်။ဒါ့အပြင်အမေရိကခြေဆိုင်မီဒီယာတွေအနေနဲ့ဝါရှင်တန်မှာသတင်းထောက်ထားရှိရေးအခြေအနေတွေကိုလည်းနားဆင်ကြည့်ရှုရပါမယ်။အပတ်စဉ်အစီအစဉ်မှာတော့မြန်မာနဲ့မီဒီယာလွတ်လပ်ခွင့်စကားဝိုင်းပိုင်းနှစ်စီးပွားရေးလူမှုရှုခင်း10မိနစ်သတင်းတိုတွေကိုရှုစားနားဆင်ကြရမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ်။
အစ္စရေးတို့နဲ့အပြစ်ခံရစရဲ့အကြံပြုချက်တွေကိုလက်ခံလိုက်ပြီလို့ဟာမတ်စ်တို့ကပြောပါတယ်။ကာတာဝန်ကြီးချုပ်နဲ့အီဂျစ်ထောက်လှမ်းရေးဝန်ကြီးတို့နဲ့တယ်လီဖုန်းဆက်ပြောဆိုခြင်းအတွင်းဟာမတ်စ်ကောင်ဆောင်အစ္စမေလ်ဟာနီယာကအဲ့ဒီလိုပြောဆိုခဲ့တယ်လို့ဟာမတ်စ်တို့ရဲ့တင်လာတဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အပြစ်ခံရစပြီးတော့အပြန်အလှန်အနေနဲ့ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေလွတ်ပိနေအောင်အီဂျစ်နိုင်ငံကာရိုမြို့ကအပြစ်ရဆွေးနွေးပွဲမှာကြားဝင်ညှိနှိုင်းပေးနေသူတွေကြိုပမ်းနေကြတာပါ။ဟာမတ်စ်တို့ဘက်ကဘယ်အချက်တွေကိုသဘောတူလိုက်တယ်လဲဆိုရဲမှတ်ချက်မျိုးအစ္စရေးဘက်ကအသေးစိတ်ထွက်မလာသေးပါဘူး။အီဂျစ်တို့ရဲ့ပျော်ပြောင်းတဲ့အကြံပြုချက်အမူအကျောင်းကိုဟာမတ်စ်တို့သဘောတူလိုက်ပုံရတယ်လို့အစ္စရေးအရာရှိသူကရိုက်တာသတင်းကိုပြောပါရတယ်။အဲ့ဒီအထက်မှာအစ္စရေးဘက်ကလက်မခံနိုင်တဲ့အစွန်းရောက်ကောက်ချက်တွေပါနေတယ်လို့လည်းသူကပြောပါရတယ်။နာမည်မဖော်ပြလို့တဲ့အဲ့ဒီအရာရှိကအစ္စရေးဘက်ကသဘောတူညီမှုကိုလက်မခံပယ်ချလိုက်တဲ့ပုံစံမျိုးဖြစ်အောင်လို့ဟာမတ်စ်တို့ဘက်ကလုံလိုက်ပုံရတယ်လို့လည်းပြောပါရတယ်။American နိုင်ငံခြားရေးဌာနကလည်းဟာမတ်စ်တို့ရဲ့တုံ့ပြန်ချက်ကိုသုံးသပ်နေတယ်လို့ပြောပါရတယ်။ Rafah မြို့ကိုဝင်တိုက်ဖို့ပြင်ဆင်နေတဲ့ Israel တပ်ကမြို့အရှေ့ပိုင်းကလူပေါင်း3000လောက် Khan Yunis အရက်ကလူသားချင်းစာနာမှုဆိုင်ရာတိုးချဲ့ area ဖက်ရွှေ့ပြောင်းတင်တယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်းအကြံမှာပဲ Hamas တို့ရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်။ရာဖာမြို့ကိုအစ္စရေးတပ်တွေဝင်တိုက်ရင်အဲဒီမှာခေလုံးနေတဲ့ထောင်ပေါင်းချီတဲ့ကလင်ငယ်တွေအာနီယဲဆိုရင်းနဲ့ဂျုံတွေ့ရနိုင်တယ်လို့ကုလသမဂ္ဂကလင်ငယ်များရမုံငွေအဖွဲ့ UNICEF အကြီးအကဲကတနင်္လာနေ့မှာတတိပေးလိုက်ပါတယ်။ရာဖာမြို့ရဲကိုမြေပြင်ထိုးစစ်ဆင်နိုင်ခြင်းရှိတဲ့အတွက်တချို့အရက်ကပြည်သူတွေတိမ်းရှောင်ကြဖို့အစ္စရေးဘက်ကအမိန့်ထွက်လာပြီးတဲ့နောက် UNICEF ကအခုလိုကြေညာချက်ထုတ်ပြန်လာပါရာဖာဟာဂါဇာဒေသထဲကပြေးစရာမြေမရှိတော့တဲ့ကလေးတွေရဲ့မြို့ဖြစ်နေပါပြီလို့ UNICEF အမှုဆောင်ညွှန်ကြားရေးမှူး Catherine Russell ကပြောပါတယ်။ရာဖာမြို့ရဲကကလေးတွေကိုအတင်အကျပ်နဲ့ပြောင်းခွင့်တာမျိုးမဖြစ်သင့်ပါဘူး။သူတို့ခေလုံနေကြတဲ့အဆောက်အုံတွေနဲ့အကူအညီတွေကိုကာကွယ်ပေးရပါမယ်။ရာဖာမြို့ရဲကကလေးအများစုကထိခိုက်ဒဏ်ရာရပြီးတော့နေထိုင်မကောင်းဖြစ်နေသူတွေ၊အာဟာရချို့တက်ပြီးတော့ကြောက်စိတ်နဲ့နေနေရတဲ့သူတွေ၊ဒါမှမဟုတ်မတန်ဆွမ်းနေဖြစ်ကြပါတယ်လို့လည်း UNICEF ကပြောပါတယ်။ကာဇာဒေသတောင်ပိုင်းဘက်ကိုရွှေ့ပြောင်းကြဖို့အော်တိုဘားလကအမိန့်ထုတ်ပြန်ပြီးတဲ့နောက်ပိုင်းရာဖာမြို့မှာခေလုံနေတဲ့ပါလက်စတိုင်းသားသစ်သရမ2000လောက်ရှိပါတယ်။ချစ်ကြည်ရေးခရီးစဉ်နဲ့ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့သရုတ်သမ္မတရှီကျင်းပင်ဟာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဥရောပကော်မရှင်နာအကြီးအကဲဥဆူလာဗန်ဒါလီယွန်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ကြားမျှတာတဲ့ကုန်သွယ်မှုရှိရေးအယုံဆိုင်ဆွေးနွေးမယ်လို့သမ္မတမက်ခရွန်နဲ့ဥရောပကော်မရှင်နာမင်းကြီးဗန်ဒါလီယွန်တို့ကသမ္မတရှီရဲ့ခီးစဉ်မတိုင်ခင်မှာပဲအတည်ပြုဆိုထားကြတာပါတရုတ်နိုင်ငံကအလွန်အကျွံထုတ်လုပ်နေတဲ့ဈေးပေါ်တဲ့ကုန်ပစ္စည်းတွေဥရောပစီကွတဲ့သရဟောဝင်နေတာကိုကောင်းဆောင်တဲ့ဥစလုံးကပြစ်တင်ပြောဆိုထားတာပါဥရောပရဲ့ထွေထွေနိုင်ငံရဲ့ဦးတီချက်နဲ့ဦးစားပေးကိစ္စရပ်တွေအရေးဆောင်ရွက်ပေးနေတဲ့ဥရောပကောင်စီရဲ့လက်ရှိအလဲကျဥက္ကဋ္ဌအဖြစ်ပြည်내နိုင်ငံကလက်ရှိတာဝန်ယူထားတာပါမြတ်တာတဲ့ကုန်သွယ်ရေးဖြစ်ဖို့အပြင်စစ်မှန်တဲ့ကုန်သွယ်ရေးတိုးတက်မှုရအောင်လို့ဆောင်ရွက်ရမယ့်နေလမ်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမရရှိနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဥရောပကော်မရှင်နာအကြီးအကဲဥဆူလာဗန်ဒါလီယွန်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါနှုတ်နှစ်ဖက်တိုးတက်မှုရအောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်ချက်ရှိပေမဲ့လည်းဥရောပရဲ့စီးပွားရေးနဲ့လုံခြုံရေးကိုကာကွယ်ဖို့လှုပ်တင်တာတွေကတော့လှုပ်သွားမှာပါလို့လည်းသူကပြောပါတယ်
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံတွင်ပဋိပက္ခတွေအတွင်းကအရသာပြည်သူတွေအတွက်လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားနေပြီးတော့ရှမ်းမုံငွေကြေးလိုအပ်ချက်ကြောင့်ကူညီရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ
်
မြန်မာနိုင်ငံတွင်ပဋိပက္ခအရှိန်တိုးမြင့်လာတဲ့အတွက်6လအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူက50ရာခိုင်နှုန်းတိုးလာပြီးတော့အခုဆိုရင်တနင်္ဂနွေလုံးမှာအရသာ3သန်းကျော်အိုမဲ့အိမ်မဲ့ဖြစ်နေကြပါတယ်လို့ကုလအသွင်းရေးမှူးချုပ်ရုံးပြောခွင့်ရသူစတီဗင်ဒူဂျာရစ်ကပြောဆိုသွားတာပါဒီအတွက်လိုအပ်နေသူတွေအတွက်အရေးတကြီးအကူအညီတွေကိုမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအသိုက်အဝန်းကအကူအညီတွေပေးနေရမှာရန်မုံငွေမလုံလောက်မှုကြောင့်ကူညီရေးလုပ်ငန်းတွေအလွန်အမင်းထိခိုက်ရတယ်လို့ကုလပြောခွင့်ရသူကဆိုပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုရန်မုံငွေ993သန်းပန်ကြားထားရမှာအခုချိန်ထိဆိုရင်တော့63သန်းရခိုင်နှုန်းအပြင်တော့600ခိုင်နှုန်းကိုပဲလက်ခံရရှိတယ်လို့လည်းကုလပြောခွင့်ရသူကပြောပါရယ်လာမယ့်ကာလတွေမှာမုံတိုင်းရာသီရောက်လာပြီးမို့ကူညီကာကွယ်ရေးတွေပိုးပြီးတော့လိုအပ်လာမယ်လို့လည်းပြောပါရယ်2023ခုနှစ်အတွင်းသတင်းလောကရဲ့အမြင့်ဆုံးပူလစ်ဇာဆုရသူစင်းကိုသတင်းလာနေကကြေညာခဲ့တာမှာလက်ဆောင်ပစ္စည်းတွေခီးစင်တွေနဲ့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကိုဘီလီယံနာသတိကြီးတွေဘလို့ချင်းကကြတယ်လဲဆိုတာဖော်ထုတ်ရေးသားခဲ့တဲ့နယူးယောက်အခြေစိုက် ProPublica သတင်းစာတိုက်ကသတင်းလောကရဲ့အမြင့်ဆုံးအများပြည်သူဝန်ဆောင်မှုဆိုင်ရာပူလစ်ဇာဆုချင်းမြင့်ခံရပါတယ်။ AP သတင်းဌာနကတော့လက်တင်အမေရိကတိုက်ကိုဖျက်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ကြတဲ့ကမ္ဘာသဝန်းကရွှေပြောင်းဝဲရောက်သူတွေကိုရိုက်ကူထားတဲ့မှတ်တမ်းတပ်ပုံတွေအတွက်ပူလစ်ဇာဆုရပါတယ်2023ခုနှစ်အတွင်းဆောင်ရွက်ခဲ့တဲ့အခြားသတင်းလုပ်ငန်းအမျိုးအစားတွေအပြင်အနုပညာ၊ကဗျာ၊စာပေ၊ဂီတနဲ့ပြဇာတ်စားတဲ့အခြားစု15မျိုးအတွက်လည်းဆုရွေးချယ်ခံရသူစင်းကိုသတင်းလာနေမှာပဲပူလစ်ဇာဆုရွေးချယ်ရေးအဖွဲ့ကဆက်တိုက်ထုတ်ပြန်ခဲ့ပါတယ်။ပူလစ်ဇာဆုကိုသတင်းစာပုံနဲ့ထုတ်ဝေသူဂျိုးဆက်ပူလစ်ဇာကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကဒီကနေ့ထိဆက်ပြီးတော့စီမံခန့်ခွဲပေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်မှာပြီးခဲ့တဲ့ရက်တွေအတွင်းမိုးတဲထန်ပြီးတော့မိုးတဲထန်ခဲ့တာကြောင့် Houston မြို့ area တို့ကရေကြီးပြီးတော့အိမ်ခေါင်းမိုးပေါ်ကလူတွေအပါအဝင်ရေပေကနေကယ်တင်ခဲ့ရသူများနဲ့ချီရှိပါတယ်။ Johnson County ထဲမှာကာဒီရေထဲကနေရုံးထွက်နိုင်တဲ့အတွက်အသက်၄နှစ်အရွယ်ကလေးတူရေထဲမျောပါသွားပြီးတော့သေဆုံးခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပြည်နယ်တောင်ပိုင်းမှာလက်ရှိတက်ခတ်နေတဲ့မုန်တိုင်းတွေအပြော်လာမယ်လို့မိုးလီဝသပညာရှင်တွေကခန့်မှန်းထားပေမဲ့ရေတွေဆက်ပြီးတော့မြင့်တက်နေတဲ့အတွက်လမ်းတွေအိမ်တွေရေမြုပ်ကုန်သလိုစာသင်ကျောင်းတွေလည်းပိတ်ထားရပါတယ်။မြေတွေဆက်ပြီးတော့တက်နေတဲ့အတွက်ဘေးလွတ်ရာတိမ်ရှောင်မှုတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားရပါတယ်။ပြည်ခဲ့တဲ့တစ်ပတ်အတွင်း Houston မြို့အရှေ့မြောက်ပိုင်းမှာမိုးရေချိန်23လက်မအထိမိုးရွာသွန်းခဲ့တယ်လို့အမျိုးသားမိုးလီဝသဌာနကတင်းငွေနေမှာပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံအလဲပိုင်းကတန်းနဲ့ချီတဲ့ပြည်သူတွေဟာလည်းလေဆင်နှမောင်းတွေလေပြင်းမုန်တိုင်းကြီးတွေဟာရီကိန်းအဆင့်လေပြင်းတိုက်ခတ်မှုတွေနဲ့ဘေ့စ်ဘောဘောလုံးအရွယ်လောက်ရှိတဲ့မိုးသီးတွေကြာမဲ့ပေးရှိနေတယ်လို့မိုးလေဝသပညာရှင်တွေကသတင်းလာနေပါပဲခံမှန်းပြောဆိုထားပါတယ
်မနေ့ကနောက်ဆုံးရသတင်းတွေကိုနားလောင်ကြည့်ကြပေးတာပါအခုဆက်လက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပါတော့မယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကစစ်ကောင်စီတပ်သား80ကျော်ဟာအာရခတ်တပ်တော် AA နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုမနေ့ကထွက်ပြေးလာတယ်လို့ဘင်္ဂလားသတင်းဌာနတွေမှာဖော်ပြထားပါတယ်။သူတို့တွေလက်ရှိအခြေအနေဘယ်လိုရှိနေပါလဲ။ဒီသတင်းရန်ကုန်ကပေးဖို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ
။မြန်မာနယ်ကြားဆောင်ရဲတပ်ဖွဲ့ဝင်80ကျော်ဟာမေလ5ရက်နေ့မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်ခုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် New Age သတင်းဌာနကဖော်ပြပါတယ်။အရက်ခတ်တပ်တော် AA နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းကနေထွက်ပြေးခုလုံလာတာဖြစ်တယ်လို့သတင်းတွေမှာဖော်ပြပေမဲ့ဘယ်စခန်းတွေကလဲဆိုတာတိတိကျကျဖော်ပြထားတာမရှိပါဘူး။မြန်မာတပ်ဖွဲ့ဝင်80ကျော်ဝင်ရောက်ခုလုံလာတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုချုပ်မနူးခပီယာကအတိအပြုပြောဆိုထားတယ်လို့ဆိုပါတယ်။ လက်နက်ခဲယံတွေကိုင်းဆောင်လာတဲ့နေသားဆောင်ရဲတပ်ဖွဲ့ကရရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာဆက်လီနစင်းနဲ့နတ်မြစ်ကိုမနေ့10နာရီ15မိနစ်ဝန်းကျင်မှာဖျက်ကျော်လာပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေထံမှခိုလုံခွင့်တောင်းခံခဲ့တာလို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းအေအေနဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးတာမေလပထမသတင်းပတ်မှာ2ချိန်ရှိပြီလို့ပြောပါတယ်။ပြီးခဲ့တဲ့မေလ3ရက်နဲ့4ရက်နေ့မှာလဲစစ်ကောင်စီတပ်သား40ကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ပါတယ်။ဒါကြောင့်မေလ5ရက်ထွက်ပြေးခိုလုံသူတွေနဲ့ပါပေါင်းရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဒီသတင်းပတ်အတွင်းမှာတွင်140နီးပါးရှိသွားပါပြီ။ကောက်ဆက်ပဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တဦးကတော့ဒီလူတွေကိုဘယ်မှာထိမ့်သိမ်းထားလဲအတိအကျသိနိုင်ဖို့ခက်တယ်လို့ပြောပါတယ်။
အဲ့လိုချရမှာလို့အဲ့လိုချဖို့ရမှာမဟုတ်မမြရမှာဘုရားဗမာရကံကြာနေအလို့ဒီတော့မောင်းတာလို့ပြောတာအဲ့ဟုတ်တယ်ဒါပေမဲ့ဒုက္ခစံနာမဟုတ်တယ်လေဒါမှသူတို့ကကံကကွန်ဆန်တာတိုင်းမှာရှိမလားကွန်ဆန်တာကဒီမှာဟောရှိနေတဲ့မှာကံကရင်ရှိမှာကံရှိမှာကံကရရှိအဲ့တို့ဒီမှာအဲ့ဒီမှာဟောဒီကားတွေတို့အဲ့ဒီမှာပါတယ်အဲ့ဒါကြာတော့တိကျမှာမယ်စကောင်းတာစကားလုံးကြာတယ
်သူတို့ကဘယ်လိုဆက်လုပ်မလဲဆိုတာဘင်္ဂလားအနာပိုင်တွေဘက်ကမပြောသေးပါဘူးစစ်ကောင်စီကလည်းထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိဒီစစ်ကောင်စီတပ်သားတွေထားတဲ့နေရာကိုလုံခြုံရေးတင်းကျပ်ထားတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်သတင်းဌာနတချို့မှာစစ်ကောင်စီတပ်တွေထံကလက်နက်တွေသိမ်းယူထားတယ်လို့ဖော်ပြပေမဲ့မြင့်မြင့်တွေကတော့လက်နက်တွေသေးဆောင်လာတာသတိမထားမိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီနဲ့အေအေတို့အကြတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်သားတွေရောနေချားဆောင်ရဲတပ်ဖွဲ့ဝင်တွေပါဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုမကြခဏဆိုသလိုထွက်ပြေးခိုလုံနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတဲဝင်ရောက်ခိုလုံလာသူတွေတဲက288ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကစစ်ကောင်စီထံပြီးခဲ့တဲ့ AB25 ရဲ့နေမှာပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။ရခိုင်မှာအေအေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ချိန်မှာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံလာတဲ့စစ်ကောင်စီတပ်သားနဲ့သူတို့မိသားစုဝင်610ကျော်ကိုဒီနှစ်ထဲမှာမြန်မာဘက်ကိုပြန်လည်ပို့ဆောင်ထားပြီးဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ရှင
်။မတ်တိန်တိုက်တင်ပြခဲ့တာပါ။အခုတော့ပေါ့မြို့ကိုကြည့်ကြအောင်ခင်ဗျ။မကွေးတိုက်ပေါ့မြို့နယ်အတွင်းမှာစစ်ကောင်စီတပ်ကနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်လို့စာသင်ကျောင်းပျက်စီးပြီးထိခိုက်ဒဏ်ရာရကြတယ်လို့သိရပါတယ်။နေကျောင်းကနောက်ထပ်တိုက်ခိုက်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုသားညွန့်ဦးပြောပြမှာပါ
။မကွေးတိုင်းပေါ့မြို့နယ်ထဲမှာမေလ4ရက်နဲ့5ရက်နေ့တွေကစစ်ကောင်စီကလေကျောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။မေလ5ရက်နေ့ညနေပိုင်းကတော့ပေါ့မြို့နယ်နဲ့ထီးသိမ်းမြို့ကြားကစစ်ကြီးတောင်ပေါ်ကိုလေကျောင်းကနေပြီးတော့၄ချိန်တိုက်ခိုက်ခဲ့လို့ဒီကကွေတပ်ဖွဲ့ဝင်တူဒဏ်ရရတယ်လို့ကကွေတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ One two two ပေါ့နော်။အဲ့အဲ့လိုမျိုးလည်းကျေတာပေါ့နော်။နေရာနှစ်ခုတူအချက်။ဟိုကျန်းဖက်စစ်ကောင်စီတက်ကနေပြီးတော့တရားဥပဒေကလည်းကျက်ဆိုင်ကပြီးနေ။ဒီကျင်းပေါ့နော်။ဒီကျင်းတာဝါချစ်ခဲ့လို့ပေါ့နော်။တိုက်ခိုက်လို့လုပ်ခဲ့လို့ပေါ့နော်။ဘယ်လိုရှိနေလဲဒါအောက်ဖြစ်ပြီးတော့ကတ္တနာပြေးကျေတာပေါ့နော်။အဲ့မှာတော့ကျွန်တော်ငားရနေကြည့်ရဟိုဟောမှာတော့ကျွန်တော်ကတော့ဘာတော့ဘာရေဟိုသူချိတ်ကြတယ်ရတယ်ပေါ့နော်ဒါဟိုအတေးစိတ်အချင်းကြီးရတော့ဒါကြောင့်ဒီကလေးဒီဖြစ်ဖြစ်အဆောင်ဆက်ဖြစ်ပါတော့လား
မီလာ၄ရက်စနေနေ့ညပိုင်းကတော့ပေါ့မြို့နယ်တောင်ပိုင်းကနေရာ၃ခုကိုစစ်ကောင်စီကဘုံကျဲတက်ခိုက်ခဲ့လို့စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတယ်လို့ပဲဒေသခံတချို့တရားရခဲ့တယ်လို့ဒေသခံကြေးရွာသားတဦးကပြောပါတယ်
ကျွန်တော်တို့ဒီကြောင်ရယ်ဒါပြီးတော့ဟွာပေါ့ဒီတော့တောင်ပြန်လာရင်သိညီနောင်နဲ့သိညီနောင်ရယ်ကြားပြက်ကန်ရယ်ဖွဲ့ရတော့ရကြားရဲပေါ့သုံးနေရသုံးနေရတက်ခါမှုပြစ်ခတ်သွားတာပေါ့ဒီနေ့မှာဒီကြောင်ကစာစင်ညောင်းကိုတက်ခတ်မှုဖြစ်တာပေါ့စာစင်ညောင်းတစ်လုံးကျွန်တော်တို့ကျောင်းဆောင်ပေါ့ကျောင်းဆောင်တစ်ထောင်လုံးပြစ်စည်းတယ်ဒါပြီးတော့နေတစ်လုံးပြစ်စည်းတယ်အဲ့ထက်မှကျတော့ပေါင်900လို့ယူဆရတာနှလုံးပေါ့ဗျာကျွန်တော်တို့ကျင်းကွက်ကိုရပါလောက်ရှိတာဟိုကျင်းတပြိုင်နက်နှလုံးလုံးပြစ်ချပစ်ခဲ့တာဒီကြောင်ကဘလောက်တော့ပြစ်ချတယ်ပြစ်ထမှုဖြစ်ပြီးတော့ကျွန်တော်ဒီနားမှာဆိုရင်ဒီအမှန်ကြားတိုင်းကိုကျင်းတဲ့ပုံနေကြတော့လားကျိလာစားတာကိုဖြစ်နေကြတော့လား
ပေါမျိုးနယ်နဲ့နေချင်းထိစပ်နေတဲ့စောမျိုးနယ်ကြောက်ထုဒေသကမိရဲ့ရွာကိုလည်းမိလ9နှစ်ညစင်နိုင်ကျော်မှာစစ်ကောင်စီကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်လို့အမျိုးသားတအူထိခိုက်ဒဏ်ရာရပြီးတော့နေတချို့ပျက်စီးသွားတယ်လို့သိရပါတယ်။မိလ6နှစ်မှာတော့ကြောက်ထုဒေသမှာရှိတဲ့စစ်ကောင်စီအမြောက်တပ်ကနေလက်နက်ကြီးတွေနဲ့ပစ်လို့နေရဲကြီးရွာကအမျိုးသားတအူနဲ့အမျိုးသမီးတအူထိခိုက်ဒဏ်ရာရတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။
ကိုသားညုံပြောပြခဲ့တာပါမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်ရောအမျိုးသားတွေပြည်ပအတွက်အလုပ်လုပ်ခွင့်ကိုမေလ10ရက်နေ့ကစပြီးယာယီပိတ်ပင်လိုက်တဲ့အတွက်ပါထိုင်းနိုင်ငံကိုတရားမဝင်နှီးနဲ့ဝင်လာကြတာပိုပြီးများလာနေပါတယ်ထိုင်းမြန်မာနယ်စပ်တပ်ခင်မဲလမနဲ့ဖို့မြမြို့နယ်အတွက်မှာတောက်ကြနေ့ကစပြီးတရားမဝင်ဝင်လာတဲ့မြန်မာတရားကျော်ဖမ်းမိခဲ့ပါတယ် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစစ်မှုထမ်းရမယ့်ဥပဒေကြောင့်ကိုအမျိုးသားတွေပြီးပထွက်ပြီးအလုံးလုံးခွင့်ကိုမေလ၁ရက်နေ့ကစပြီးယာယီပိတ်ပင်လိုက်တဲ့အတွက်ကြောင့်ပါထိုင်းနိုင်ငံတဲကိုတရားမဝင်တဲ့နီးနဲ့ဝင်ရောက်လာမှုတွေပိုများလာနေရမှာတော့ဒီအပိုင်းတွင်တက်ခရိုင်တဲကမြို့နယ်နှစ်ခုမှာတရားမဝင်မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွက်လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒီမဲဆောက်ပတ်ဝန်းကျင်မှာအခေမဲဆောက်ပါဝင်ကျင်မှာတရားမဝင်နဲ့အဖြတ်ကျော်တဲ့မြန်မာတွေကိုအထိုင်းလုံခြုံရေးဖွဲ့တွေကဖမ်းမိတာတွေ့ရဒီမဲဆောက်မှုကျင်ဖွဲ့မဲမတ်ညွတ်တယ်ထဲမှာတရားမဝင်မြန်မာ40ဦးအမျိုးသား29ဦးနဲ့အမျိုးသမီး12ဦးဖမ်းခံရတယ်တစ်ဆက်ထဲမှာတစ်ဖွဲ့ရှိတယ်တစ်ဖွဲ့ကတော့မဲဆောက်တောင်ပဲဖုတ်ဖရာမြို့နယ်ထဲမှာ55ယောက်အမျိုးသား33ယောက်နဲ့အမျိုးသမီး22ယောက်နောက်ဘန်တက်တက်ခရိုင်ရဲ့ပင်မမြို့ဘန်တက်မှာ19ယောက်နဲ့လူပွဲစား2ယောက်အားလုံးပေါင်း134ယောက
်အခုဆိုရင်စစ်မှုမထမ်းလို့တဲ့လူငယ်တွေဟာအနည်းဆုံးထိုင်းနိုင်ငံနဲ့ပြည်ပနိုင်ငံတွေကိုနှီးအမျိုးမျိုးနဲ့ထွက်လာနေကြသလိုဒီလဇန်းကနေထုတ်ပြန်လိုက်တဲ့အမျိုးသားတွေပြည်ပထွက်ပြီးအလုံးလုံးခွင့်ကိုယာယီပိတ်လိုက်တဲ့ကန့်သက်ချက်ကြောင့်လဲအခုလိုမျိုးအစုလိုက်အပြုံလိုက်ထွက်ဖို့ကပိုပြီးတော့ဖြစ်လာရတယ်လို့လည်းပြောပါတယ
်အရွယ်ကောင်းတဲ့လူငယ်တွေအသက်18နှစ်အသက်ဆုံးသူငံကြလူငယ်တွေဟာစစ်မှုမထမ်းမနေရဆိုတဲ့ဥပဒေပြဋ္ဌာန်းတာတစ်မျိုးရပိုင်းတော့မှထုတ်ပြန်လိုက်တဲ့လူငယ်မြန်မာနိုင်ငံအမျိုးသားတွေပြည်ပထွက်ခွာခြင်းကိုလာပိုင်းပိတ်ပင်နေဆိုတဲ့ပိတ်ပင်ကတ်သက်ချက်တားမြစ်ချက်ကတစ်မျိုးကြောင့်တရားမဝင်နေစက်ဖြတ်ကြပြီးဝင်လာတာပေါ့လူတော်တော်များများကမြန်မာနိုင်ငံတရားဝင်အေဂျင်စီတွေနဲ့ပြည်ပထွက်ခွာကိုစိတ်ရင်းတင်စားကြပြီမလဲစိတ်ရင်းကြမလာတာရဲ့ကျေဝင်အမှုစနစ်ကလည်းအနည်းဆုံး6လအနည်းတိတာနိုင်တဲ့အနေအထားတွေကြောင့်စိတ်ဖြေနိုင်တဲ့အခါကျတော့အဲ့ဒါလိုတရားမဝင်နေစက်ထက်ကြကြတယ
်ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်အထားလုပ်ကြတဲ့ရွှေပြောင်းလူသမားစုစုပေါင်း3သန်း4သိန်းကျော်ရှိပါတယ်ဒါကတော့မြန်မာအပါအဝင်နိုင်ငံပေါင်း4နိုင်ငံကအလုပ်သမားတွေဖြစ်ပါတယ်တရားဝင်မှတ်ပုံတင်ထားတဲ့မြန်မာအလုပ်သမားစုစုပေါင်းကတော့2သန်း3သိန်းကျော်ရှိနေပါတယ်ဒီထဲမှာမှတ်ပုံတင်တာမြန်မာကအများဆုံးဖြစ်ပြီးအထောက်အထားမရှိတဲ့မြန်မာတွေတဲ့နှစ်တန်းကျော်လောက်ရှိမယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကခံမှန်းထားသလိုအခုထိလည်းအစုလိုက်အပြုံလိုက်တရားမဝင်ဝင်ရောက်လာနေကြဆဲဖြစ်ပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိပ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်အခုတော့အမေရိကန်မှာလှုပ်တဲ့ယဉ်ကျေးမှုပွဲတော်တစ်ခုအကြောင်းဆက်ချင်ပါတယ်မြန်မာပါဝင်အာရှနဲ့ပစိဖိတ်ကျွန်းဒေသကဌာနေတိုင်းသားတွေရဲ့ UR Delhi အမွေအနှစ်ယဉ်ကျေးမှုပွဲတော်ကိုအမေရိကန်ပြည်ထောင်စု Virginia ပြည်နယ်မှာရှိတဲ့ George Mason Tech တို့မှတင်းကြွေညကကျင်းပပြုလုပ်ခဲ့ပါတယ်။အဲဒီပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA ဖွဲ့သားကိုခမောင်စိုးမင်းကအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ခင်ဗျာအာရှဟာဝိုင်ရီနဲ့ပစိဖိတ်ကျွန်းနိုင်ငံတွေရဲ့ယဉ်ကျေးမှုအမွေအနှစ်ပွဲတော်ကိုကျွန်တော်နောက်ကမြင်နေရတဲ့ George Mason တက္ကသိုလ်ရဲ့အနုပညာခန်းမာထဲမှာပြုလုပ်တာဖြစ်ပါတယ်အဲ့ဒီကာပွဲ အမှုပညာပြပွဲတွေမပြုလုပ်ခင်မှာအာရှနဲ့ဟာဝိုင်ယီပစိဖိတ်ကျွန်းနိုင်ငံတွေရဲ့ဒီပြကန်းလေးတွေကိုလည်းရိုးရာယဉ်ကျေးမှုအမွေအနှစ်ပစ္စည်းလေးတွေခင်းချင်းပြသတာတွေ့ရပါတယ်အဲ့ဒီလိုပြကန်းတွေထဲမှာဗမာပြကန်းလေးတစ်ခုအနေနဲ့ပါဝင်ပါတယ်အဲ့ဒီနောက်ယဉ်ကျေးမှုအစီအစဉ်တွေကပြဖြောပြကြတဲ့အခါမှာအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေရဲ့ရိုးရာတေးသချင်းကပြတီးဆိုဖြောပြမှုလည်းပါဝင်ပါတယ်ဒါအပြင်အာရှနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယ၊တိဘက်၊ဂျပန်၊ကိုရီးယားနဲ့ထိုင်ဝမ်တို့ကရိုးရာယဉ်ကျေးမှုကပြချော်ပြေမှုတွေကိုလည်းပင်ဆက်သွားတာတွေ့ရပါတယ်အခုလိုအာရှရိုးရာယဉ်ကျေးမှုပြပွဲချော်ပြေပွဲမှာပါဝင်ခဲ့ရတာနဲ့ပတ်သက်ပြီးတော့ဥဆောင်သူနှစ်ဦးကအခုလိုပြောပြပါတယ်
ကျမတို့အခုဒီပွဲကိုလာရောက်ပြီးတော့မှပါဝင်ဆင်နွှဲရတဲ့ယူရဲချက်အဓိကကတော့ကျမတို့ရဲ့ယဉ်ကျေးမှုကိုကျမတို့ရဲ့နိုင်ငံရခြားမှာရောက်ရှိနေတဲ့တခြားသောလူမျိုးတွေကလည်းသိရှိအောင်ရဲပြီးတော့ကျမတို့နဲ့အိန္ဒိယချင်းတိုင်းပြည်တွေရဲ့ယဉ်ကျေးမှုတွေနဲ့လည်းဖလှယ်ရင်းနဲ့အဲဒီမှာလာပြီးတော့မှပါဝင်ဆင်နွှဲဖြစ်တာပါရှင
်ကျမတို့ရဲ့ဒီယဉ်ကျေးမှုကျမတို့နိုင်ငံကိုပို့ပြီးတော့သိသွားတာလဲဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ဒီမှာလာပြီးတော့ကျမတို့ရဲ့ရှင်ချင်းမှုကိုပူပေါင်းပါဝင်ခွင့်ရတာပေါ့ရတာကိုလည်းကျမတို့ဂုဏ်ယူပါတယ
်အခုလိုအာရှရိုးရာရှင်ချင်းမှုနဲ့ဟာဝိုင်ယီနဲ့ပစိဖိတ်ကျွန်းနိုင်ငံတွေရဲ့ဌာနေတိုင်းရင်းသားတွေရဲ့ရှင်ချင်းမှုရိုးရာတွေကိုပလဲပြတ်သားဖြောပြကြတဲ့ပွဲမှာဗာဂျီးနီးယားပြည်နယ်မှာရှိတဲ့လူမျိုးစုံကပါဝင်တက်ရောက်ကြတာတွေ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအတွင်းကဒေသဆိုင်ရာသတင်းဌာနတွေအတွက်မြို့တော်ဝါရှင်တန်အခြေစိုက်သတင်းယူတဲ့သတင်းတောက်အရေးအတွက်ယော့လာနေပါတယ်အခြေစိုက်သတင်းတောက်တွေယော့လာတာနဲ့အတူဒေသဆိုင်ရာရွေးကောက်ခါတာဝန်ရှိသူတွေတာဝန်ခံမှုတာဝန်ယူမှုရှိဖို့အတွက်ဒေသဆိုင်ရာသတင်းတောက်တွေကဆောင်ရွက်နိုင်စွာနဲ့ကြာလာတယ်လို့စီးအုပ်လှုပ်ရှားသူတွေကပြောကြပါတယ် VOA သတင်းတောက်တွေဖြစ်တဲ့ Christina Caicedo Spit နဲ့Liam Scott ရဲ့တရင်ဆောင်ပါကိုမတ်သိင်ထိုက်ကပြောပြမှာပ
ါ Pennsylvania ပြည်နယ် Pittsburgh မြို့ထဲကမြေသုံးဆင်းကိုတံတားပေါင်း446ဆင်းနဲ့ဖြန့်ကျက်ဆက်သွယ်ထားတာပါ Pittsburgh Post Gazette ကတော့မြို့ကန်3သိန်းကျော်နဲ့တိုင်းရင်းပြည်ရဲ့နိုင်ငံရေးကိုဆက်သွယ်ပေးတဲ့တံတားတစ်စင်းဖြစ်ပါတယ်Pittsburgh Post Gazette က Jonathan Salen က
ပြည်သူတာဝန်ရှိသူတွေသူတို့ပြည်သူတွေအတွက်ဘာတွေလုပ်နေသလဲဆိုတာကိုပြောပြဖို့ကကျွန်တော်လုပ်ပ
ါ Washington ချင်းဆိုင်သတင်းတောက်ကတော့ Jonathan Salen ဖြစ်ပြီးဒီတာဝန်ကိုယူခဲ့တာနှစ်ပေါင်း40လောက်ရှိပါပြီသမတတွေရွေးကောက်ပွဲတွေလွှတ်တော်မူဝါဒနဲ့အရှုပ်တော်ပုံသတင်းအတော်များများသူရယူခဲ့ပါတယ်အခုအချိန်မှာတော့ပါတီဆွဲတွေရှိလာတဲ့ခေတ်သတင်းတွေအပေါ်မယုံကြည်မှုတိုးလာပြီးဒေသဆိုင်ရာသတင်းဌာနအများအပြားပိတ်ကြတာနဲ့အတူပဲမြို့တော်အခြေဆိုင်သတင်းထောက်တွေလည်းနှေးပါလာပါတယ်။အထက်လွှတ်တော်သတင်းမီဒီယာဆိုင်ရာဌာနရဲ့စီးရင်တွေအရလက်ရှိမှာပြည်내နှစ်ဒါဇင်လောက်ကပဲလွှတ်တော်သတင်းတွေရယူဖို့သတင်းထောက်တွေခန့်ထားပါတယ်။ဒေတာဆိုင်ရာသတင်းတွေမရှိတဲ့မရှိသလောက်နေတဲ့ဒေတာတွေအမေရိကန်မှာတိုးလာနေတယ်လို့အချက်လက်စစ်တမ်းတွေကဖော်ပြပါတယ်။ပင်ဆယ်ဗေးနီးယားနဲ့ဂျော်ဂျီယာတို့လိုပါတီဆွဲမရှိတဲ့ပြည်နယ်တွေမှာတော့ဒေသဆိုင်ရာသတင်းထောက်တွေအတွက်တာဝန်ပိုကြီးပါတယ်ဂျိုနာသန်ဆလင်လည်းအလုပ်များလာပါတယ
် Going through
ယာနဲ့ချီတဲ့စာမျက်နှာတွေကနေဒေသဆိုင်ရာလွှတ်တော်အမတ်တွေနဲ့သူတို့တင်သွင်းတဲ့ဥပဒေကြမ်းတွေကိုကြည့်ရပါတယ
်သူအဓိကအာရုံစိုက်တာကတော့ဒေသဆိုင်ရာရှုထောင့်ဖြစ်ပါတယ်သူ့ရဲ့သတင်းပေးပို့ချက်တွေက Pittsburgh ကလုတ်ဖော်ကင်ဘက်တီအတွက်အထောက်အပံ့ဖြစ်ပါတယ်City Hall သတင်းထောက် Halley Laura က
So we're collaborating on
ဥပမာပြောရရင်ဒီလွှတ်တော်အမကတော့စီမံကိန်းအတွက်ဒေါ်လာ5သန်းရထားပြီလို့ပြောလာရင်ကျမကဒီစီမံကိန်းကိုလောက်ကြမဲ့သူတွေစီကိုတွားပြီးဒီငွေကြေးနဲ့ပတ်သက်တဲ့အကြောင်းတွေကိုမေးတာမျိုးလို့ကိစ္စတွေမှာကျမတို့ပူးပေါင်းပြီးတော့အလုပ်လုပ်တာပါ
သူကြီးပြင်းတဲ့အရင်မှာစီးပွားရေးလုပ်နေတဲ့ grade အတွက်တော့စိုင်းတွေပိတ်သိမ်းနေကြတာတွေအိမ်စင်းလုံးချီမြင့်မှုနောက်ချမ်းသာတဲ့လူမှုဝန်ကျင်အဖြစ်ပြောင်းလဲလာနေတာတွေကိုတွေ့မြင်နေရတာပါဒီကိစ္စတွေကိုဒေတာဆိုင်ရာသတင်းတောက်တွေကတင်ပြချပါတယ်ဒေါ်ဆန်ကအခုလိုပြောပါတယ်
Well I think local news is important
ဒေတာဆိုင်ရာသတင်းတွေကအရေးကြီးပါတယ်
သတင်းစိုးတွေတင်မဟုတ်ပဲအတိုင်းဝိုင်းတွင်အပြုသဘောဆောင်ဖြစ်တွန်းမှုတွေကိုလည်းတင်ပြတာကြောင့်ဖြစ်ပါတယ
်။ဆက်လက်ကတော့ Pittsburgh မြို့ကန်တွေကိုသတင်းတွေဆက်ပြီးတင်ပြလိုပါတယ်။
Somebody's got to tell them what's going on.
ဘာတွေဖြစ်နေလဲဆိုတာကိုသူတို့ကိုပြောပြရပါမယ်။သူတို့ယူလိုက်တဲ့လွှတ်တော်အမတ်တွေဝါရှင်တန်မှာမလုပ်နေကြလဲဆိုတာကိုတင်ပြရပါမယ်။ဒါကကျွန်တော်တို့လုပ်ပါ
။အခုရွေးကောက်ပွဲနှစ်အတွင်းမှာတော့ပွင့်လင်းမြင်သာမှုရှိရေးမိခွန်းတွေမေးဖို့နဲ့ဒေသအခက်အခဲတွေဖြေရှင်းပြီးရွေးကောက်ပွဲဂရိကဝတ်တွေကိုအသေးအချာလိုက်နာစေရည်အတွက်ဆလန့်တို့လိုဝါရှင်တန်အခြေစိုက်သတင်းတောက်တွေကအရေးကြီးတဲ့စောင့်ကြည့်သူတွေဖြစ်ပါတယ်ရှင်။
ဆလဘီစကားပြောစဲအကြောင်းတင်ပြချင်ပါသေးတယ်။သုံးပတ်မြေပုံရိပ်သုံးပစ္စည်းတွေထုတ်လုပ်တဲ့ Netherlands အခြေစိုက် Holoconex Company ကလူကိုယ်တိုင်တွေ့ဆုံရတယ်လို့ဆက်သွယ်ပြောဆိုနိုင်တဲ့6ပေခွဲအမြင့်ရှိဉာဏ်ရည်ထုနည်းပညာ AI သုံးစကားပြောစဲတက်တာပုံကလေးကို American Techsite ပြည်နယ်ကတီထွင်ဖန်သီးသူတွေရဲ့ပွဲတော်မှာမိတ်ဆက်ပေးခဲ့ပါတယ်။ VOA သတင်းတော် Diana Mitchell Austin ကသတင်းပေးပို့ထားတာကို Document ကပြောပြပေးမှာပ
ါ။ Jurian Sportra ဟာ Texas မှာကျင်းပတဲ့ South by Southwest ပွဲကိုကိုယ်တိုင်မလာနိုင်ပေမဲ့ဒီပွဲလာပရိသတ်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ကိုတော့မဆုံးရှုံးခဲ့ပါဘူး။သူဟာ Netherlands Throat Company ကနေ6ပေခွဲမြင့်3ပေမြင့် Hollow Box ကနေထုတ်လွှတ်တဲ့ပြည့်စက်လိုင်းတန်းကနေတဆင့်ပရိသတ်နဲ့တနေ့ကုန်စကားပြောရုံနဲ့မကဘဲလက်ဆွဲနှုတ်ဆက်သလိုရင်းရင်းနှီးနှီးပြောဆိုဆက်ဆံနိုင်တာပါ။အခုလို Hollow Box မျိုးအသေးစားထုတ်ဖို့ရှိတဲ့အပြင်ဒီဆက်ကြောင့်လူတွေတယောက်နဲ့တယောက်ပိုးပြီးထိတွေ့ဆက်ဆံလာနိုင်စေမယ်လို့ပြောပါတယ်။ပွဲတော်လာပရိသတ်တွေအတွက်လည်းအဖြူအောင်နောက်ခံနေရာကိုဝင်ချီပြီးဆက်ထဲကိုယ်ရယ်ဝင်ပြီးစကားပြောတဲ့ပုံနဲ့စမ်းကြည့်နိုင်အောင်လုပ်ပေးထားပါတယ်။မြောက်အမေရိကဒေသတာဝန်ခံက Steve Starling မှာ
We can deliver a really great sense of engagement.
လူချင်းထိတွေ့ဆက်ဆံတဲ့တကယ်ခံစားချက်ရအောင်ကျွန်တော်တို့လုပ်ပေးနိုင်ပါတယ်။တယောက်နဲ့တယောက်မျက်နှာချင်းဆိုင်တွေ့နေရတဲ့အပြင်မျက်လုံးချင်းစုံပြီးစကားပြောနေရတဲ့အတိုင်းခံစားကြရလို့ပ
ါသူတို့ကုမ္ပဏီထုတ်ပစ္စည်းကိုသုံးဖက်မြင်ပုံရိပ် hologram လို့သူတို့ခေါ်ပေမဲ့တကယ်တော့သူတို့ရဲ့ 3D တက်တာက hardware ဟာ pixel 4000ပါ 4K ပုံရိပ်တွေကိုလင်းအား lumen 3000ခွဲသုံးပြီးအကွာအဝေးအတိတ်နဲ့ကိုလွှာလိုက်ပြနိုင်အောင်လုပ်ထားတာပါဒါကိုနာမည်ကျော်ကုမ္ပဏီတွေကသူတို့ထုတ်ကုန်တွေအတွက်သုံးနေပြီဖြစ်တဲ့အပြင်ဥရောပ hotel လုပ်ငန်းတွေမှာပါ edge computer ဖန်တာပြင်တွေမှာကြည့်တော့ဧည့်သည်တုံးဖို့အတွက်လှုပ်ပေးထားပါပြီ270 degree company အခြေခံ Rio Casper ကတော့သူ့ရဲ့အဖွဲ့သားတွေဟာဒီ Hollow Box နဲ့ဆက်သွယ်ပြီးတုံးနိုင်တဲ့ဤပညာတီထွင်နေတယ်လို့ပြောပါတယ
် and our tech enables
ကျွန်တော်တို့ရဲ့ဤပညာကထုတ်ကုန်ပစ္စည်းတွေကို Hollow Box နဲ့တွင်တွင်ကြဲကြဲတုံးနိုင်အောင်လုပ်ထားပါတယ်ဒီလိုဈေးကြီးတဲ့ပစ္စည်းမျိုးဆိုလဲကိုယ်တိုင်အသေးစိတ်ကြည့်ရှုစစ်ဆေးနိုင်တာပါ
ဒီမျိုးသမီးကိုအဗာတာရုပ်ရှင်တွေကနဲ့တူအောင်ဖန်တီးသူက AI ဗာတာကုမ္ပဏီကပါတောင်ကိုရီးယားသတင်းဌာနကသူ့ကိုသတင်းကြေညာသူဖြစ်နေတုံးနေတာဖြစ်ပြီးကုမ္ပဏီမန်နေဂျာစီရွန်ဟောလီကတော့သူ့ဘက်ကအခုတည်းပိုးပြီးမျှော်လင့်ချက်ထားတယ်လို့ပြောပါတယ
် We want to collaborate
AI တုံးဒီဂျစ်တယ်လူသားတွေဘာတွေလုပ်နိုင်လဲဆိုတာပြဖို့ Hollow Connect နဲ့ပူးတွဲလုပ်လုပ်ချင်ပါတယ်
Hollow Connect ကုမ္ပဏီကလည်းသူ့တို့ပစ္စည်းတွေကိုဆေးရုံတွေကနေဒီနေ့ထဲမှာပဲမှာယူပြီးလူနာရီကိုကဘာတလောကအထူးကူတွေနဲ့ဆက်သွဲပြီးကုသခွင့်ပြုလာဖို့ရှိတယ်လို့ပြောပါတယ
်။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းဆောင်ကတင်ပြပေးနေပါရရှင
်ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးအကြောင်းမပြောမီသတင်းလွတ်လပ်ခွင့်စကားပိုင်းကိုကြည့်ကြအောင်ပါမေလ3ရက်နေ့မှာကြာခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာကမ္ဘာတစ်ချို့နိုင်ငံတွေကသတင်းလွတ်လပ်ခွင့်ကိုဂုဏ်ပြုကျင်းပနေကြပေမဲ့မြန်မာနိုင်ငံမှာတော့မီဒီယာလောကဟာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်ခံရခြင်းလို့ဆိုရမှာဖြစ်ပါတယ် ဒီလိုအခြေအနေမှာမြန်မာမီဒီယာတွေဘလို့ကြမ်းကြမ်းခံရက်တည်နေကြပါသလဲ။ရာရီသတင်းဌာနရဲ့အက်ဒီတာချုပ်ဦးအောင်စောမြစ်စမသတင်းဌာနအမှုဆောင်အက်ဒီတာဦးစိန်ဝင်းတို့နဲ့ဦးကျော်စံတာဆွေးနွေးထားပါတယ်
။နောက်တစ်ခုကအဲဒီကျွန်တော်ကစစ်ကောင်စီနဲ့ဘာညာပြောနေတော့တိုင်းရင်ဒဏ္ဍာရီအင်အားစုတွေတော်လှန်ရေးအင်အားစုတွေတချို့ကလည်းပဲမီဒီယာတွေအတွက်ဒါ rules and regulation တွေသတ်မှတ်ပြီးတော့တလောရုံးကပဲထုတ်ပြန်ကြေညာတယ်တွေးရပါတယ်အဲ့ဒါတချို့ကတော့တက္ကသိုလ်နဲ့ဝေဖန်ကြတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုံစော်ပဲလို့မြင်ပါလဲခင်ဗျာဘာပြောလို့ပါလဲအဲ့ဒါက
မကောင်းဘူးဒါကတော့ fault line school ပေါ်လာတာပေါ့နော်ဒါပေမဲ့ဒီတက္ကသိုလ်တော့ pick up လုပ်ပြီးတော့အလုံးအသိကြုံပြီးပြောလို့တော့မရဘူးပေါ့တကယ်တကယ်တော့စစ်ကောင်စီနဲ့စစ်တပ်ကတစ်ချိန်လုံးမီဒီယာမနီပူလေးလုပ်ခဲ့တာအားလုံးကိုအကြမ်းဖက်ခဲ့တာဖန်ဆီးထောင်ချတက်ဖြစ်ခဲ့တာအစ်ကောင်စီပဲဖြစ်တယ်အဲ့တော့ဒီအားလေးတစ်ခုဆွဲထုတ်ပြီးပြောမယ်ဆိုရင်ဟုတ်တယ်မလုံးသိဘူးမလုံးသိရတန်းရက်ပါလို့ပဲကျွန်တော်တို့ကပြောမှာအဲ့လိုမှမလုပ်ဘူးဆိုရင်တော့ဒီလူတွေလည်းကျွန်တော်တို့ကသူတို့ကောင်းကောင်းဝေဖန်ပြောဆိုမှာအခုလည်းဝေဖန်နေပြီဖြစ်ပါတယ်အဲ့တော့ဒီတိုင်းသားလက်နက်ကိုင်အုပ်စုတွေကလည်းအများတန်းမီဒီယာတွေဘူလီလုပ်ခဲ့တာရှိတယ်ဘူလီလုပ်နေစေဖြစ်တယ်အနိုင်ကျင့်တာရှိတယ်သူတို့ပြောကျင်တဲ့တင်မရေးခိုင်းတာတွေရှိပါတယ်အခုအထိပဲသူတို့မျိုးပြောနေကြတာရှိပါဒါကြောင့်လဲတကယ်တိုင်းတိုင်းမီဒီယာလွတ်လပ်တဲ့တိုင်းတိုင်းမီဒီယာတွေကတိုင်းသားလက်နက်ကန်တွေအိုးဆိုးတဲ့နေရာတွေမှာမနေရဲပဲနဲ့ပြင်မှာထွက်ပြီးလောက်ရတာရှိပါတယ်ဒါအမှန်တရားပါအဲ့တော့ဒီတိုင်းသားအုပ်စုတွေကသူတို့ပြောနေတဲ့သူတို့ရဲ့ခေါင်းစည်းတွေဖြစ်တဲ့ခေါင်းစည်းတွေဖြစ်တဲ့ဒီမိုကရေစီတို့ဖက်ဒရယ်တို့တကယ်လိုချင်တဲ့ဆိုရင်လဲမီဒီယာဖရီးဒမ်ကိုတန်ဖိုးထားဖို့လေးစားဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ
်အဲ့ဒီစားနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလို့ပါလဲအဲ့ဒီတိုင်းသားအင်အားစုတချို့ကအဲ့လိုလှုပ်လာတာစစ်ကောင်စီလှုပ်တာကိုတော့ကျွန်တော်ကကန့်ကွက်တယ်ဆိုတော့သူတို့စစ်ကောင်စီကတော့သူတို့ရဲ့လှုပ်ရမှားနေတာကိုဖုံးကွယ်ဖို့ပေါ့လေအဓိကအဖြစ်အဲ့ဒါကိုကြိုးစားရဲဆိုပြီးတော့အတိတ်ပဲဖွင့်နိုင်တယ်အဲ့ဒီတော့တိုင်းရင်းသားအင်အားစုတချို့ကအဲ့လိုစကားပြောလာတယ်ဆိုတော့သူတို့ကိုကျွန်တော်ဘယ်လိုဖန်ကြမလဲသူတို့မှလည်းဖုံးကွယ်ရမ်းများရှိနေလို့လားဆိုတာမေးဝန်ထုတ်ရဖြစ်လာသလားလဲ
โอเคကျွန်တော်နှစ်ပိုင်းမြင်ပါတယ်တစ်ပိုင်းကတော့ security concerns ပေါ့เนาะဒီသက်ဆိုင်ရာဒေါ်လာရင်းနေမြေတွေဒေါ်လာရင်းအင်အားစုတွေရဲ့အဲသူတို့ရဲ့ security concern အဲ့ဒီအခါမှာဒေါ်လာရင်းနေပဲဆိုတာလဲကျွန်တော်တို့ကတကယ်တကယ်ကြတော့ဟို organize ဖြစ်လာတာမဟုတ်ဘူးအဝင်ထွက်တွေဟိုသာပြတဲ့အခါကြတော့သူတို့အနေနဲ့အဲဒီသတင်းသမားကို identify လုပ်ချင်တာအဲ့ဒါ is okay เนาะသူသတင်းသမားတွေအနေနဲ့ဒါမှတ်ပုံတင်ဟို register လုပ်ရမယ်ဆိုတဲ့ဟာကျွန်တော်လက်ခံပါတယ်သို့တော်လည်းပဲသတင်းကန်းကိုဝင်ရောက်ဆွတ်ဖက်တာသတင်းကန်းကိုဟိုဒါပဲရေးဒါတော့မရေးနဲ့ဆိုတဲ့ဟာမျိုးဖြစ်တဲ့ဟာကတော့ဟို censorship လုပ်တာ independence ကိုပြက်ပြားစီတဲ့ဟာမလုပ်သင့်ဘူးအဲ့ဒီဟာကတော့ကျွန်တော်တို့ဟိုကန့်ကွက်ရမယ်အဲနောက်သတင်းသမားဘက်ကလည်းလိုက်နာရမယ့်ဟာတွေရှိတယ်ခုနကသူရဲ့ security concern ကိုဟိုသဘောတူရမယ်ဥပမာပေါ့ကျွန်တော်တို့ဟိုစစ်ဖြစ်တဲ့အခါကြရင်အဲတာမန်ချင်းနေနဲ့မတူတော့ဘူးအဲ့ဒီတော့ဟုတ်ပြီဒီတချို့ကဟာဒီဟိုဘယ်လောက်ကြတယ်ဆိုတော့တစ်ဖက်ကဒီပဲဟာဘူးပဲပြောတဲ့အခါကြရင်အဲ့ဒါကတစ်ဖက်မှာ moral ထိခိုက်စေတဲ့ဟာမျိုးတွေလာပြီးတော့ဖြစ်တော့ conflict ကိုဟိုဖန်တီးပေးစေတာပေါ့အဲ့တော့ဟိုမူအားဖြင့်တော့ကျွန်တော်ကတော့ဟိုအသေးစိတ်တဲ့မူကိုပဲပြောချင်ပါတယ် engage လုပ်ပါသတင်းသမားတွေနဲ့တစ်ဖက်သက်ပဲ censorship မလုပ်ပါနဲ့
ဆိုတော့ကောင်းတော့လည်းပြောခဲ့ပါတယ်လွတ်လပ်မှုဆိုတဲ့နေရာမှာအဲ့ commercial ပေါ့လေ resources အားဖြင့်သူများကိုမိခိုရတာရှိတယ်ပေါ့ဥပမာပြည်ပမီဒီယာတွေဆိုရင်ဟာဒေါ်လာစားမီဒီယာတွေပါညာဆိုပြီးတော့အဲ့ resources option သူတို့ဘာလို့ခွေရတယ်ပတ်သက်ပြီးတော့ editorial decision ကိုသူတို့ဘယ်လောက်ထိဖွင့်ပေါ်ထားတယ်လဲအဲ့ဒါကတချို့ media တွေမှာအဲ့လိုမျိုးတွေရှိသလားမြန်မာပြည်တွင်းမှာမြန်မာနိုင်ငံထဲလုပ်နေတဲ့ media တွေထဲမှာဆိုတော့
ခုနဦးကျော်သန်သာမေးတာကတော့ကျွန်တော်နားလည်တာ dictate လုပ်တာပေါ့နော် editorial policy ကို dictate လုပ်သလားဆိုတော့မေးရလို့ကျွန်တော်နားလည်တယ်သူတို့လာပြီးတော့ဟိုလိုလုပ်ခွင့်မရှိအောင်ကျွန်တော်တို့ကတော့ fans တွေကာရတယ်ပြောတာတယ်ကျွန်တော်တို့ရဲ့guard တွေထားရတယ်ကျွန်တော်တို့ fans တွေပို့ပြီးတော့မြင်အောင်ကျွန်တော်တို့ high wall တွေကျွန်တော်တို့တိဆောက်ထားရတာရှိပါတယ်အဲ့လိုနဲ့ပဲကျွန်တော်တို့ဖြတ်သန်းခဲ့ရပါတယ်ကျွန်တော်တို့ပြန်ကြည့်မယ်ဆိုသိပါလိမ့်မယ်ကျွန်တော်တို့လိုမျိုးတွေအဲပြည်ပကအဲပေးတဲ့ဖွဲ့စည်းတွေပြည်တွင်းကပေးတဲ့ဖွဲ့စည်းတွေဒေါ်လာတွေအကြောင်းကျွန်တော်တို့ကျွန်တော်ပြန်ပြီးတော့ပြောခဲ့ရတာတွေတိုက်ခိုက်လုပ်ခဲ့ရတယ်မှာ AR တွေကတော့ထိတ်ဆုံးပါပဲလို့ကျွန်တော်တို့ထင်ပါတယ်ကျွန်တော် compromise မလုပ်ပါဘူးကျွန်တော်ရေရောမခံပါဘူးအဲ့မဲ့အချိန်တစ်ခုပေါ့ကျွန်တော်မြင်တာကတော့ဆောင်းမွေးစစ်နေတဲ့ကာလတစ်ခုပါပဲက ကျွန်တော်တို့အားလုံးဆောင်ပွဲထက်စစ်တယ်လို့ပဲကျွန်တော်မြင်တယ်ကျွန်တော်တို့ကပြဿနာမရှိဆောင်ပွဲမကြအောင်ပဲနေဖို့ပဲကျွန်တော်တို့ကလူတွေလို့ပဲကျွန်တော်တို့ကမြင်တယ်အဲ့ဒါတော့ကျွန်တော်ဘက်ကတော့အခိုင်အမာပြောလို့ရတယ်ဆောင်ပွဲကတော့ထက်စစ်တာအကြီးကျယ်ဆင့်နေတာကုစားကျွန်တော်ကတော့ဆောင်ပွဲမကြအောင်နေတယ်အားလုံးမကြအောင်လည်းနေကြတယ်အဲ့ဒါတော့ကျွန်တော်တို့ကပြတ်သားတယ်ပြတ်တယ်အကိစ္စမှာတော့စဝါဒီလည်းမခောက်ဘူးဘာမှလည်းဘာမှသွားပြီးအောက်ချုပ်မှလည်းမဟုတ်ဘူးနောက်ဆုံးပြောချင်တာကတော့ခင်းဆက်ဆက်မှာမြန်မာပြည်သူလူထုကတာဝန်ကြီးတယ်ဗျတာဝန်မကြီးတာကစစ်တပ်နဲ့နိုင်ငံရေးသမားတွေတာဝန်မကြီးတာနောက်တစ်ခုတာဝန်ကြီးတာကတော့ခုနပြောတဲ့မီဒီယာတချို့အကုန်လုံးတော့မဟုတ်ဘူးမီဒီယာတချို့ကတာဝန်ကြီးတယ်မီဒီယာလုံသားတချို့ကတာဝန်ကြီးတယ်မြန်မာပြည်အပြောင်းလဲအတိုင်းမှာ68ပဲကြီးကြီး60ပဲကြီးကြီးအခု2017ပဲကြီးကြီးပြည်သူတွေကအမြဲတမ်းတာဝန်ကြီးတယ်အောက်ကပဲခံပေးရတယ်မီဒီယာကလည်းတာဝန်ကြုံစူးစမ်းပြီးတဲ့မီဒီယာလုံသားတွေအများကြီးရှိတယ်အဲ့ဒါတော့အသိမပြုဖို့လိုတယ်လို့ကျွန်တော်တော့ထင်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ ARD ပါဝင်အားလုံးက credibility ရှိတဲ့ media တွေဒီနေ့ဒီကျွန်တော်တို့လာဖတ်တဲ့ပြည်သက်ကအပြည့်ပဲလေ။ဘာကြောင့်လဲ RFA လည်းရှိမှာပဲ VO လည်းရှိတာပဲ BBC လည်းအရင်ကောင်းတာပဲ။ဒါပေမဲ့ပြည်သက်တွေက very diverse ဖြစ်တယ်။သူတို့ media ကိုပို့ပြီးတန်ဖိုးထားလာတယ် information ကိုပို့တန်ဖိုးထားလာတယ်။အဲ့ဒီမှာပဲ information အမှားတွေလုံနေတဲ့ media တွေလည်းအများကြီးပေါ်လာတယ်။ခုနောက်ပိုင်းမှာအများကြီးပဲတကယ်နေ့စဉ်နဲ့မျှမဟုတ်တဲ့သတင်းတွေကိုလွှင့်နေတဲ့ media တွေအများကြီးပဲပြန်ကြည့်ပါအဲ့ဒါမီဒီယာလောကထွန်းကားတာလည်းမဟုတ်ပါဘူးအဲ့ဒါမီဒီယာလောကဆုတ်ယုတ်တာဖြစ်တယ်အဲ့တော့ကျွန်တော်တို့အဲ့ဒီကြားထဲမှာ balance လောက်ရတာကျွန်တော်တို့ရဲ့ဘဝတစ်ခုပဲဆိုတော့အဲ့ဒါကခက်ခဲပါလေ
ဟုတ်ကဲ
့ဦးဇေဝင်းလည်းလုပ်ရတူခက်ခဲပါလေ
ဦးဇေဝင်းအဲ့ဒါထောက်ပံ့ပေးတဲ့လူတွေမီဒီယာတွေရည်တည်ရေးအတွက်ထောက်ပံ့တဲ့လူတွေရဲ့ဥစ္စာလွှမ်းမိုးမှုကိုမီဒီယာတွေအနေနဲ့ editorially သူတွေရဲ့လွှမ်းမိုးမှုကိုဖယ်နိုင်ဖို့ဘယ်လိုကြိုးစားကြလဲဘယ်လိုခင်မျိုးတွန်းကြလဲလောလောဆယ်ပါဆိုတော့ပြောပါဦးခင်ဗျာ
โอเค2021ဒီ February တရနေ့ကစလို့ပေါ့ကျွန်တော်တို့ရဲ့ဒီဟိုပါ income business ကနေပြီးတော့ရတဲ့ income ကလောက0ဖြစ်သွားတယ်ဗာဘယ်လိုလဲဆိုတော့စစ်တပ်ကကျွန်တော်တို့ဟိုပိတ်လိုက်တဲ့အခါကျတော့ကြော်ညာရှင်တွေကမလာတော့ဘူးပေါ့နော်ငွေမရတော့အဲ့တော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ကအရင် model ပြန်လာဖြစ်တယ်အဲဒိုနာပေါ့မိတီတဲ့ဟာလာဖြစ်တာပေါ့သို့တော့ကျွန်တော်တို့ကဘယ်လိုခြေနေမှာပဲမဆို independent ဖြစ်အောင် editorial ရ independent editorial ရ independent ဖြစ်တယ်ဆိုတာကတော့ဟိုအပြင်ကနေပြီးတော့ influence မလုပ်တာဒါအပြင်ကျွန်တော်ဟိုစူးစမ်းတာပေါ့လေကျွန်တော်ဘယ်လောက်လုံနိုင်လဲကျွန်တော်တို့ဘယ်လောက်လုံနိုင်လဲတော့မပြောတတ်ပါဘူးဒါကတော့ပရိသတ်ပေါ်မှာပဲမူတည်ပါကိုစူးစမ်းတာကိုယ့်ရဲ့အစွဲတွေကိုယ့်ရဲ့လိုချင်တဲ့အပိုင်းတွေဟိုပါ the day မှာမလို့ရင်မလို့လို့ဖြစ်အောင်စူးစမ်းတယ် editorial ရတော့ကျွန်တော်တို့ကပဲရှိတယ်သိကြတယ်အဲဟိုဆိုစစ်အနာဒိန်းတာကိုလက်မခံဘူးလူခွင့်ရေးတို့ဟို gender တို့ကျွန်တော်တို့အလေးထားတယ်စသဖြင့်ပေါ့နော်ဒီလူမျိုးတွေရှိတဲ့အခါကျသွားတယ်အဲ့တော့ international donor လည်းအဲ့ဒီလူပါပဲကျွန်တော်တို့စဉ်းစားတဲ့အပိုင်းမှာဒီတိုင်းမှာပဲသူကနေပြီးတော့ဒါလုတ်ပါဒါလုတ်ပါလို့ဆိုရင်တော့ကျွန်တော်တို့ပြဿနာရှိတယ်လေဘာဖြစ်လို့ဟိုဟိုအဲ့လိုလုတ်ချင်မှာတော့ဟိုတခြားလုပ်ငန်းပဲလုတ်တော့မှာပေါ့ဒီတဲ့အလုပ်ဟိုလောက်ရတာကကိုကိုကိုယက်တီရတဲ့ဟာကဟိုတည်နှမှုဖြစ်စီတာပဲလေအဲ့ဒါကလည်းကိုကိုကိုဆိုတေဘူးတယောက်တည်းမဟုတ်ပါဘူးတည်ငန်းမှာတင်းမှာကျွန်တော်တို့တွေโอเคဒါကိုတို့ယုံကြည်တယ်ဒီလူတွေသွားကြမယ်ဆိုတဲ့ဟာနောက်ပြီးတော့ဖြစ်မှန်ကိုတည်ဂျာနယ်လစ်ဇန်ရဲ့အဲကျွန်တော်တို့ကဘလို့ပဲဟို editorial ရှိနေပြီမဲ့အမှန်တရားကိုဥတည်တဲ့ဟာက journalism ရဲ့အခြေခံပါပဲအဲ့ဒါဟိုမှာကျွန်တော်တို့ကိုယ့်လုပ်ကိုယ်ကိုစ조사ပြီးတော့လုပ်တဲ့သဘောပါပဲခင်ဗျ
ဟုတ်ကဲ့ခင်ဗျာအရာဒီ editor ချုပ်ဦးအောင်သောမြစီမ managing editor ဦးစိန်ဝင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ media log ကို show on cuban လို့ဆောင်နိုင်ကြပါစေမြန်မာနိုင်ငံလူအဖွဲ့အစည်းကိုပို့ပြီး media နဲ့အထောက်အပံ့ပေးနိုင်ကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ
โอเคเจซุติมา
เจซุบาเจซุบาเสียเจซุอายิติมาเจซุอายิติมาเจซุโกเซง
โอเคบายบาย
အခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်အောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းသတင်းဌာနအတော်များများလိုင်စင်ပိတ်သိမ်းခံရသလိုစီးပွားရေးလုပ်လို့မရတဲ့အခြေအနေတွေဖြစ်သွားပါတယ်ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့ကတော့နိုင်ငံရဲ့အခင်းချင်းအသစ်တစ်ခုမှာလုပ်ငန်းရေရှည်ရပ်တည်နိုင်ရေးအတွက်နီလာသစ်ရှာဆောင်ရွက်နေကြပါတယ်။ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်။
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဆုံးဖြစ်နေပြီးနိုင်ငံပေါင်း180တင်းမှာအဆင့်181မှာရှိတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့2024ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်သတ်မှတ်ချက်ကပြီးခဲ့တဲ့2023နဲ့ရှင်ရင်အဆင့်20တက်လာခဲ့ပေမဲ့ကမ္ဘာမှာသတင်းလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံတစ်ခုဖြစ်နေစေပါမေလ3ရက်နေ့ချရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က
Around the world, media workers are risking their lives trying to bring us news on everything from war to democracy.
စပွဲရီကနေဒီမိုကရေစီအထိသတင်းတွေဖော်ပြနိုင်ရေးကမ္ဘာတဝန်းကမီဒီယာလုပ်သားတွေဟာအသက်ဆုံးဆောင်ရွက်နေကြပါတယ်လို့သူကပြောခဲ့တာပါ
The United Nations recognizes the invaluable work of journalists and media professionals.
လူမှုအတွက်သတင်းတွေအသိပေးထိတွေ့မှုရှိအောင်ဆောင်ရွက်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာနယ်ပယ်ကပုဂ္ဂိုလ်တွေရဲ့တန်ဖိုးမဖြန့်နိုင်တဲ့ဆောင်ရွက်အချက်တွေကိုကုလသမဂ္ဂကအသိမှတ်ပြုပါတယ်အချက်လက်မှန်တွေမရှိဘဲမဟုတ်မမှန်သတင်းတွေလောက်ချန်သတင်းတွေကိုတိုက်ဖြတ်မှာမဟုတ်ပါဘူးတာဝန်ယူမှုတာဝန်ခံမှုမရှိရင်ခိုင်မာဘာဒတွေလည်းဖြစ်လာမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်မရှိရင်ဘလို့လွတ်လပ်ခွင့်မှရှိမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်ဟာညှင်းပယ်လို့မရတဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောခဲ့တာပါ2024ခုနှစ်အတွင်းကမ္ဘာမှာမီဒီယာသမားတွေအတွက်အန်တီအများဆုံးနိုင်ငံ၁၀ခုထဲမှာအာရှနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံလည်းပါဝင်တယ်လို့ RSF ကဖော်ပြပါတယ်မြန်မာနိုင်ငံတွင်းကသတင်းသမားတွေဟာလုပ်ငန်းခွင်လုံခြုံရေးအတွက်စိုးရိမ်ချရသလိုတစ်ဖက်မှာလည်းသတင်းလုပ်ငန်းလဲပတ်ဖို့ငွေကြေးအရင်းအမြစ်ကလည်းရှာပလာတယ်လို့ပြည်တွင်းသတင်းဌာနတွေကပြောကြပါတယ်။ဆီယနာသိမ့်မှုမတန်ခင်ကတော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေထံကအကြောညာနောက်သတင်းထုတ်လုပ်ရောင်းချမှုတွေကနေရတဲ့ဝင်ငွေနဲ့လုပ်ငန်းလဲပတ်နိုင်ခဲ့တယ်လို့မြေလက်အတန်းသတင်းဌာနရဲ့တီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းက VOA ကိုပြောပါတယ်
။ပြဿနာကဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစီးပွားရေးလုပ်ငန်းရှင်တွေကကြော်ညာပြောဖို့မပြောနဲ့ကျွန်တော်တို့တစ်ဖက်တစ်လမ်းကငွေကြေးထောက်ပံ့နေဆိုရင်တော့သူတို့မှအရန်အနေရှိသွားတဲ့အခါမှာလုံးဝဒီပြည်တွင်းတွေကရတဲ့ income ကဘာမှမရှိတော့ဘူးအဲ့ဒီအပြင်ကို sanction မှာပါသွားတဲ့အခါမှာ monetization ကလုံးဝမရအောင်ကျွန်တော်တို့ဆိုရင်monetization လည်းမရဘူးဒီလိုရက်တည်ရတယ
်ဒါပေမဲ့အဆင့်အနာတင်လိုက်ချိန်မှာတော့ပြည်ရင်းကရတဲ့အဓိကဝင်ငွေအလုံးရက်ဆိုင်သွားခဲ့တယ်လို့သူကပြောပါတယ်အဲ့ဒီအချိန်မှာတော့ YouTube နဲ့ Facebook တို့လိုလူမှုကွန်ရက်မီဒီယာတွေမှာသတင်းတွေတင်လာဆောင်ရလာတဲ့ငွေကြေးနောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီမံကိန်းရန်ပုံငွေနဲ့လုပ်ငန်းကိုလက်ပတ်ရတယ်လို့သူကပြောပါတယ
်အဓိကတော့ဟိုပါပေါ့အပြိုင်ဆိုင်ဖြစ်လာတာပေါ့နော်အရင်တော့လို့ဆိုရင်တော့ကွန်ပျူတာနဲ့ကိုဆိုရင်တော့ဈေးကွက်မှာအရင်ကြီးဟိုရှင်စရာတိတ်မရှိဘူးကျွန်တော်တို့ဘေ့စ်လုပ်ထားတဲ့မြို့နယ်ခရိုင်တိုင်းမှာတော့ကိုပဲရှိတာ哦ကိုကဟိုမီဒီယာရဲ့ဒီအိုက်ဒေတာရဲ့ဟိုဟောဆရာတဆူလို့ပေါ့နော်သွားလို့ရကောင်းရတာပေါ့အဲအကုန်လုံးဖွဲ့စည်းပုံလည်းပြည့်စည်သွားတယ်အကုန်လုံးဒီလောက်ကန်ရတဲ့လုပ်ငန်း procedure တွေလည်းပြောင်းသွားတဲ့အခါမှာအဲ့ဒါကျွန်တော်တို့အရင်ကြီးမားတဲ့စိတ်ခေါ်မှုဖြစ်လာတယ်အဲ့တော့ဘာဖြစ်လဲဆိုရင်ဒီ grant ပေးတဲ့အဖွဲ့အစည်းတွေနဲ့ကြပြန်တော့လဲ competition လို့ပါပြိုင်ဆိုင်ရတာရှိတယ်အပြိုင်ဆိုင်နေရှိတယ်အပြိုင်ဆိုင်နေမှာကျွန်တော်တို့ကဒီ number 1တော့ကျွန်တော်တို့အပြိုင်ဆိုင်ကိုအရင်ကြီးဟိုဟိုဟာလေအရင်ကြီးချောမွေးနေအောင် proposal မရေးတတ်ဘူးကျွန်တော်တို့လုံနိုင်တာပဲကျွန်တော်တို့သွားတယ်ကျွန်တော်တို့မလုံနိုင်တဲ့ဟာကိုကျွန်တော်တို့မရေးနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာတော့progress ရေးတိုင်းချုံပါလေ
လူမှုကွန်ရက်မီဒီယာတွေကရတဲ့ဝင်ငွေကလည်းစာဖတ်သူအရေးအတွက်ပုံမူတည်ပြီးရတာကြောင့်ဒေတာအခြေစိုက်သတင်းဌာနတွေအတွက်အခက်အခဲတစ်ခုဖြစ်ရပါတယ်သတင်းမီဒီယာတွေဝင်ငွေရလန်းရော့လာတာကြောင့်မြန်မာသတင်းသမားတွေကတော့အရင်ကလစာမျိုးခန်းစား권မျိုးအခုချိန်မှာအပြည့်အဝရဖို့အလို့အကန့်အာမခံချက်ရှိဖို့ကလည်းမရင်မယားဖြစ်နေပါတယ်အရင်ကပေးတဲ့လစာရဲ့ထက်ဝက်လောက်တိရှော့ကြရတဲ့အခြေအနေလို့လဲကိုစလိုင်းကောင်းမြတ်မင်းကပြောပါတယ်
။အဲကျွန်တော်လည်းဒီကိုဗစ်ကာလမှာအလုံးအနာခံလိုက်ရတဲ့သတင်းတောက်ဖြစ်တဲ့ခါမှာကျွန်တော်လိုမျိုးကျွန်တော်သတင်းတောက်တွေကိုကျွန်တော်မခံစားကြည့်ချင်တဲ့ခါမှာကျွန်တော်တို့တောက်ခံလိုက်တယ်။တောက်ခံပြီးတော့လစာကိုကျွန်တော်တို့မူလာပေးတာတက်ဝက်ပဲရှော့ပေးနိုင်တယ်ပေါ့နော်။အဲ့ဒီဟာနဲ့ပဲကျွန်တော်တို့ရည်တည်ရတာပေါ့။
ဆီယနာတိမ်မှုနောက်ပိုင်းသတင်းထောက်တွေဖန်စီထိမ့်သိမ့်ခံရမှုသတင်းထောက်တွေအတန့်အတည်းကျုံ့တွေ့ရမှုတွေအပြင်လုပ်ငန်းလည်ပတ်ဖို့အတွက်ပါဝင်ငွေအရင်းမြစ်ဆုံးရှုံးလာပေမဲ့လုပ်ငန်းပုံမှန်လည်ပတ်နိုင်ဖို့သတင်းသမားတွေနှီးလန့်ရှာကြပါတယ်မြေလက်အတန့်သတင်းဌာနအေဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကတော့သူတို့သတင်းဌာနလည်ပတ်ရေးအတွက်နှီးလန့်ပေါင်းစုံနဲ့ကြိုးပမ်းနေတယ်လို့ VOA ကိုအခုလို့ပြောပါတယ်ရှင်
ဒီ organization structure ကိုကောင်းတည်ဆောက်မယ်ပြီးရင်ဒီလိုမျိုးဒီနိုင်ငံတကာဖွဲ့စည်းတွေနဲ့စကားပြောပြီးတော့ကျွန်တော်တို့ကြားနိုင်တဲ့ opportunity တွေတို့ရှိရရအောင်အခွင့်အလမ်းတွေကျွန်တော်တို့ရအောင်ကျွန်တော်တို့စူးစမ်းမယ်စူးစမ်းဖို့အဓိကတော့ကျွန်တော်တို့ရဲ့သတင်း quality ပေါ့နော်သတင်းထုတ်လွှင့်မှုပိုင်းကိုအဓိကကျွန်တော်တို့ကကောင်းကောင်းလုပ်နိုင်မယ်ပြီးရင် organization နဲ့ပတ်သက်တဲ့ development တွေကိုကောင်းကောင်းလုပ်နိုင်မယ်ဆိုလို့ရှိရင်တော့နောက်နောက်ကမှကျွန်တော်တို့ဒီထက်ပိုပြီးတော့အခွင့်အရေးရနိုင်တယ်လို့ကျွန်တော်တို့တွက်ဆထားတဲ့အတွက်အဲ့ဟာကိုတော့ပြင်ဆင်ထားတယ်ပေါ့နော
်မတ်တေထရဲ့စီးပွားရေးအစီအစဉ်ပါအခုတော့လူမှုရှုခေအစီအစဉ်ကိုဆက်ချက်ပါလေအမေရိကန်ပြည်တော်စုမှာလိုအပ်လာရင်နိုင်ငံသားတွေစစ်မှုထမ်းဖို့ဘလို့စနစ်ကိုကျင့်သုံးပါတယ်တပ်သားတွေပုံမှန်ဘလို့စုဆောင်တယ်ဆိုတာအမေရိကန်စစ်တပ်မှာတပ်သားတွေစုဆောင်ရေးလက်ရှိတာဝန်ယူထားသူပထမတန်းတက်ချက်ကြီးဦးကိုကိုပိုက်စိုးကျော်နဲ့မဆုမြတ်မွန်မင်းမြန်ပြီးလူမှုရှိစုကင်းအစီအစဉ်မှာခုလိုတင်ပြထားပါတယ
်အမေရိကန်ပြည်တော်စုမှာလိုအပ်လာရင်စစ်မှုထားရမယ့်စနစ်အရာဒီအသက်18နှစ်ကနေ25နှစ်အရွယ်အမျိုးသားတိုင်း selective service မှာ register လုပ်စာရင်းပေးထားရပါတယ်ဥပဒေအရဒီအမေရိကန်နိုင်ငံသားတွေနဲ့နိုင်ငံထဲမှာအခြေချနေထိုင်နေသူတိုင်းမဖြစ်မနေ Selective Service Register လုပ်စည်းရင်းပေးထားဖို့လိုပါတယ်။အခုလိုမျိုးစည်းရင်းပေးထားရတယ်ဆိုပေမဲ့အမေရိကန်စစ်တပ်ထဲကိုဝင်ထားရတာမဟုတ်ဘူးဆိုတာနဲ့ပတ်သက်လို့အမေရိကန်စစ်တပ်မှာဒီလက်ရှိတပ်သားတွေစုဆောင်ရေးတာဝန်ယူထားသူပထမရက်တက်ချက်ကြီးဥကုကိုပိုင်ဆိုကြောင့်နဲ့မေးမြန်းထားပါတယ်ရှင်။
So selective service ဆိုတာဟိုအသက် session နှစ်ကနေ25နှစ်အတွင်းကိုနိုင်ငံသားတောင်မှ green card holder ကြီးအကောင်အ register လုပ်ရတယ်။တကယ်လို့တစ်ခုခုအရေးပေါ်ဖြစ်လာလို့ရှိရင်တို့ draft လုပ်ဖို့အတွက်ဒါပေမဲ့တို့ register လုပ်ထားပေမဲ့လည်းအခုလက်ရှိမပါပဲဖြစ်လာတို့ချက်ချင်းခေါ်ဝါလို့တော့မရဘူး။ Congress တို့ဘာလို့ကနေ approve လုပ်ပေးရအောင်လဲ။နောက်ဆုံးသူတို့ draft လုပ်သွားတာ BNM စစ်ပွဲတော့ draft လုပ်သွားတယ်အဲ့နောက်ပိုင်းမှာသူတို့ selective service တွေပါလုပ်ပြီး registration number လေးပဲထည့်ရတယ်ကြာအမျိုးသမီးတွေကိုလည်းသူတို့ selective service တော့ပို့တော့အခုပြောနေကြတယ်အခုလက်ရှိကတော့အမျိုးသားတွေပဲလုပ်သွားတယ်
ဒီ selective service တဲ့မှာ register လုပ်ထားတာကဒါစစ်ထဲဝင်ထားရတာမဟုတ်ဘူးဆိုတာကိုသိထားအောင်ရောဘယ်လိုလုပ်တယ်ဆိုတာနည်းနည်းဟိုပို့ပြီးတော့ရှင်းပြပါလားဆောစောကတော့ဒီ Congress ရဲ့ဟိုစာပေါ်တော့စုံဖြတ်ချက်အတည်ပြုချက်ယူပြီးတော့မှခေါ်လို့ရတယ်ဆိုတာနည်းနည်းရှင်းတယ်ဒါပေမဲ့အဲ့ဒါကိုဟိုအကျယ်တဝင့်ပြန်ပြီးဟိုရှင်းပြပေးပါရှင
်တကယ်လည်းစစ်ဖြစ်လာလို့ရှင်ပထမဆုံးတို့ဟိုကျွန်တော်တို့စစ်သွားတိုက်ရမှာကျွန်တော် active duty ဆိုတဲ့4 time သမားတွေအရင်ပါတိုက်ရမယ်တော်တိုင်းလို့မှသူတို့မလောက်ဘူးဆိုလို့ရှိရင် Army Reserve နဲ့ National Guard ဆိုတဲ့အရင်တပ်ဖွဲ့ရှိတယ်ကွာ။အဲဒီတပ်ဖွဲ့တွေကမှမလုံလောက်သေးဘူးဆိုရင် Inactive Reserve ဆိုတဲ့တပ်ဖွဲ့တသက်ရှိတယ်။စစ်တပ်တွေဝင်လို့ရှိရင်ဥပမာသူတို့ကစာချုပ်နှစ်တင်နေရှိတယ်။ဥပမာ၄နှစ်စာချုပ်ချုပ်တယ်ထားလိုက်၄နှစ်စာချုပ်ချုပ်တယ်ဆိုတော့အလုံးပေါင်း၈နှစ်ဖြစ်သွားတယ်။ကျန်တဲ့၄နှစ်ကိုသူတို့က Inactive Reserve ဆိုတဲ့သူတို့နာမည်လေးတွေကစီးရင်ထဲမှာပါနေတယ်။သူတို့အရင်ဆုံးပြန်ခေါ်မယ်သူတို့အတွက်ကစစ်တပ်နဲ့ပတ်သက်ပြီးဘာမှလုပ်စရာမလိုဘူးပဲသူတို့ကနာမည်တွေကတော့စစ် list ထဲမှာရှိနေပါလိမ့်မယ်သူမှ3နှစ်ချုပ်တဲ့လူဆိုရင် channel 5နှစ်ကသူ့နာမည်က list ထဲမှာရှိနေတယ်တခုခုဖြစ်လာရင်သူတို့ပထမဆုံးခေါ်မယ်နောက်ဆုံးဘလူးတွေမလုံလောက်ဘူးဆိုတော့မှ selective service တွေအတူတူသူတို့ပြန်ပြီးတော့စီစီပြီးခေါ်ဖို့ Congress တို့ဘာလို့ကပြန်ပြီးဆုံးဖြတ်ရမှာ
ကျတော့တော့အရေးပေါ်အခြေအနေပေါ်လေးတိုင်းပြည်မှာဒီစစ်ဖြစ်လာတော့မှဒီလိုလိုအပ်လို့ရှိရင်ခေါ်နိုင်ဖို့ပြင်ဆင်ထားတဲ့စနစ်ပေါ်လေးဆိုတော့အမေရိကန်ပြည်ထောင်စုမှာဒီပုံမှန်အားဖြင့်ရောဒီတပ်သားစုဆောင်ရေးကိုဘယ်လိုမျိုးလုပ်တယ်လဲဆိုတာကိုရှင်းပြပါလားရှင်
ကျွန်တော်တို့တပ်သားစုဆောင်ရေးအတွက်ကိုကျွန်တော်တို့ပုံမှန်စစ်တပ်ထဲမှာအာမီထဲမှာရှိရလူတွေကိုသူတို့ကပထမဆုံးလူရွေးတယ်ရွေးပြီးတော့သူတို့ဟဲ့နင်တို့စစ်သားစုဆောင်ရေးထက်မှာ၃နှစ်သွားလောက်ရမယ်၃နှစ်သွားလုံးနေရင်လည်းကြိုက်ခဲ့လို့ရှိရင်တရားဝဲပေါ့နော်ဖောင်းမင်းတဲ့အလုပ်အနေနဲ့ဆက်ပြီးတော့သူတို့အလုပ်ကိုပြောင်းနိုင်လို့ရတယ်ပုံမှန်အားဖြင့်တော့တိုင်ဝမ်ကမပြောင်းမနဲ့၃နှစ်ပဲလုပ်ကြတယ်သူအလုပ်သူပြန်သွားတယ်ကျွန်တော်တို့မျိုးတွေတိုင်းမှာ recruiting station ဆိုတာရှိတယ်အဲ့တော့ recruiting station ကနေပြီးတော့တချို့စစ်တပ်တဲ့ဝင်ကြီးတဲ့လူတွေကတိုက်ရိုက်ကျွန်တော်တို့စီလာမိတာရှိတယ်ကျွန်တော်တို့ website ရှိတယ် website ထဲမှာသူတို့ information တွေထည့်လိုက်တယ်အဲ့ဒါကျွန်တော်ကဖုန်းခေါ်ပြီးတော့ဟေးပါတီသိချင်တယ်ပါညာသူတို့ပြမိရမှာရှိတယ်အဲ့လိုမျိုးမှမလုပ်တော့ပဲကျွန်တော်တို့ကအမြဲတမ်းခေါ်နေရတဲ့အတွက်ကျွန်တော် ကျောင်းဒီပါလေအာသွားပြီးတော့ live recruit လောက်ရတာမျိုးရှိနေတချို့တွေကစစ်တပ်အကြောင်းပေးချာမသိကြဘူးအဲ့တော့သူတို့ benefit တွေကျောင်းတက်တဲ့ benefit ရှိတဲ့အကောင်လုံးပြန်ပြီးရှင်းပြပြီးတော့ကျောင်းသားတွေပြန်ပြီးပြောပြပြရတာပေါ့ကျောင်းသားတွေ16နှစ်ကနေစာရေးဝင်လို့ရတယ်16ကနေပြီးတော့ session တွေမတည်သေးတဲ့လူဆိုရင်မိဘသဘောတူညီချက်ရှိတော့မှလုပ်ဝင်လို့ရတော့
အခုရှင်းပြခဲ့တယ်လို့ဆိုရင်တော့ဒီမှာကဒီလိုလိုလာလာပေါ့နော်ဒီစစ်သေးဝင်ကျင်လာအောင်လို့စီယုံရတာမျိုးဆိုတဲ့အခါကျတော့အကိုရိုက်ဒီအခုလိုလိုဆက်မှာစစ်သားစစ်ဆောင်ရေးဒီအရာရှိတယောက်အနေနဲ့ပေါ့နော်ဒီတပ်သားသစ်တွေဟိုရအောင်လို့စူးစမ်းရတာကရောလွယ်လားရှင
့်ဒီတော့နေရာပေါ်တော့မူတည်ဒီမှာကျွန်တော်အခု Los Angeles မှာနေနေတော့အာပေးအရင်တော့အလွယ်ကြီးတော့မဟုတ်ဘူးခင်ဗျသူတို့ Los Angeles ကလည်းကျွန်တော်ပမာတီအရမ်းလိုပဲစစ်သားဆိုရင်ပြည်ပြီးမကြိုက်ကောင်းဆိုတာမျိုးထင်နေကြတယ်အဲ့တော့ကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးဒီမှာစစ်တပ်တဲ့ဘက်မှာလို့ရှိရင်မိဘနဲ့တွေ့လို့ရပါတယ်စစ်တပ်တဲ့ပြန်ထွက်လာလို့ရှိရင်အာကြောင်းတက်လို့ရတယ်စစ်တပ်ထံမှာလည်းကြောင်းတက်လို့ရတယ်အဲ့လိုအကုန်လုံးရှင်းပြရတယ်ဒါကလည်းကြာရင်ခလေးတွေ16နှစ်ပြီဆိုရင်သူတို့မိဘတွေကပြေးမဝင်ကြဘူးအဲ့မိဘတွေကိုကိုယ်တိုင်ပါပြီးတော့ရှင်းပြရပါတယ်အဲ့
တော့ဟိုကိုယ်သဘောနဲ့ကိုပေါ့နော်စစ်သေးဝင်ကျင်တဲ့သူမျိုးဆိုရင်ရောဘယ်လိုမျိုးစီစစ်လက်ခံတယ်ဆိုတဲ့အာ process ကိုလည်းရှင်းပြပါလား
ကိုကဝင်နေတဲ့လူပဲဖြစ်ဖြစ်အာကျွန်တော်တို့ပါပြီးတော့ပြောပြရတဲ့လူပဲဖြစ်ဖြစ်ပထမဆုံးအစင်ကသူတို့ရေးပြေးစာမွေးဖြစ်ရတယ်ခင်ဗျာဒီပြေးစားမှုကိုအောင်တော့မှသူတို့အလုပ်ယူရပါမယ်အလုပ်ယူပြီးတဲ့ခါကျတော့သူတို့ကြိုက်တဲ့အလုပ်တွေကိုရှိပါတယ်ယူပြီးလို့ရှိရင်သူတို့စတရမတ်ကိုစီစီရပါတယ်စီစီပြီးအောင်ပြီးတော့မှသူတို့စစ်တက်ကဲကိုဝင်ဖို့စာချုပ်တွေပါတယ်မှတ်မှတ်ထိုးပါတယ်မှတ်မှတ်ထိုးပြီးတော့လည်းချက်ချင်းတွားရမှာမဟုတ်ဘူးသူတို့ယူတဲ့အလုပ်ပုံကိုဒီတော့တင်တဲ့ဘက်ကစပွင့်နေပုံခဏဆောင်ပါပါတယ
်ဆရာဆောဆောပြောတဲ့ဥစားဟိုအလုပ်ကိုကြိုက်တဲ့အလုပ်ကိုယူရတယ်ဆိုတာဘယ်လိုမျိုးလဲအဲ့ဒါလည်းထပ်ပြောနည်းနည်းရှင်းပြပါလား
အလုတ်ကအားလုံးကကျွန်တော်တို့စီမံအလုတ်ပေါင်း150ကျော်လောက်ရှိတယ်။အပြင်မှာရှိတဲ့အလုပ်မျိုးတွေအကုန်လုံးဒီပါစစ်တပ်ထဲမှာလည်းရှိတယ်။ Mechanic, Logistics, Supply, Human Resource တို့ Finance တို့အကုန်လုံးရှိတယ်ခင်ဗျ။အဲသူတို့ဆောင်ဝတ်ဖြည့်ပြီးဖြည့်ရတဲ့အမှတ်ပုံတည်ပြီးတော့သူတို့အဲ့အလုပ်တွေကကျွန်တော် list ထဲမှာပေါ်လာတယ်။ပေါ်လာတဲ့ထဲမှာမှသူကြိုက်တဲ့အလုပ်ကိုရေးချက်ပဲရှိတယ်။
အဲ့လိုမျိုးပေါ့နော်ဒီတပ်သားစုဆောင်ရေးရနေပြီးတော့ပါစစ်ထဲရောက်လာပြီဆိုရင်ဒီဟိုစစ်သားတပ်သားတရားအနေနဲ့ပေါ့နော်ဒီကေဘဲစစ်မြေပြင်မှာဒီတိုက်ခိုက်နိုင်အောင်အသင့်ဖြစ်တဲ့အခြေအနေထိရောက်အောင်ရောဘယ်လောက်ကြောင်တင်းနှံနေတက်ရလဲရှင့
်တင်းနှံနှစ်ဆင့်ရှိတယ်ပထမဆုံးအဆင့်က basic training လို့ခေါ်တယ် basic training ကစစ်သားတရားဖြစ်လာဖို့လိုအပ်တာတွေအကုန်လုံးပြည့်ပါတယ်သူက6ဘတ်နဲ့4ရက်အပေါ့7ဘတ်လောက်ကြာတယ်ခင်ဗျသူတနတ်ဘယ်လိုပြည့်လဲလက်ပြပုံဘယ်လိုပြည့်လဲရှိတယ်မဟုတ်အကုန်လုံးဟိုကောင်းဆောင်ကောင်းတွေဖြစ်လာလို့ပါအကောင်လုံးတက်ပြီးရဲအဲ့ဒါအဲ့ဇက်ဘတ်ပြီးတော့လို့ရှိ Job training advanced training ဆိုတာရှိတယ်။ Advanced training ကျတော့ကိုရွေးချယ်လိုက်တဲ့အလုပ်ပုံကိုတည်ပြီးတော့အကောင်လုံးပြန်တက်ပြီးရဲတိထားစရာလည်းမလိုဘူးပေါ့နော်။သူက mechanic အလုပ်ကိုရွေးတယ်ဒါပေမဲ့တခါမှအလုပ် mechanic အလုပ်တွေပါလည်းမလုပ်ဘူး။ကားတွေပါလည်းမပြင်ဘူးဆိုလို့ရှိရင်အစအဆုံးပြန်တက်ပြီးလဲတုံ့ပြန်တာတက်ပေါ့။အဲ့ဒါတွေပြီးတော့လို့ရှိရင်တာဝန်ကျတဲ့နေရာကိုသူတို့လုပ်ပြီးရဲအာဒီလိုဥမာစင်မြေပြင်တွေပါမတော်ကြမှာကျွန်တော်တို့စီမှာအာဆီမူလေးရှင်းဆိုတဲ့ပုံစံမျိုးလေးနဲ့အာတင်းနေ training လေးတစ်ခုရှိတယ်ခင်ဗျအဲ့ unit စစ်တပ်ရင်းတစ်ခုတိုင်းပေါ့နော်မတော်ကြမှာသူတို့ကတော့တစ်ခုက4 hour California မှာရှိတယ်နောက်တစ်ခုက4 Fox ဆိုတဲ့ Louisiana မှာရှိတယ်တကယ်အပြင်မှာစစ်တိုင်းနေတဲ့ပုံစံမျိုးပေါ့နော်အာကိုယ့်ကိုတဲရီဆောက်ပြီးဟိုတနတ်ဆိုလို့တနတ်အရှိမလေးစားရပါတယ်တတ်ထားပြီးတော့ဟိုဂျန်သူနဲ့တကယ်တိုက်တဲ့ပုံစံမျိုး simulation တော့တော့ရတယ်အဲ့ဒါတွေအောင်ရတော့မှအဲ့တကြီးနာဟာဟပ်စမီမီယောတာဘူးချီ
အမေရိကန်စစ်တပ်မှာလက်ရှိတပ်သားတွေစစ်ဆောင်ရေးတာဝန်ယူထားသူပထမရန်တက်ချက်ကြီးဥက္ကူကိုပိုက်ဆိုးကျော်ဖြစ်ပါရဲ့ရှင်အမေရိကန်မှာဒီစစ်ထဲရောက်ရင်လည်းဆက်လက်ပြင်ပြသင်ကြားနိုင်ဖို့ကိုစိတ်ဝင်စားတဲ့အလုပ်တွေလုပ်နိုင်ဖို့အတွက်အခွင့်အလမ်းတွေရှိပါတယ်လို့ပြောပါရဲ့ရှင်ကျွန်မအစု
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုတော့ social media ပေါ်က10 minute သတင်းတိုလေးတွေအလဲရောက်လာပါပြီ။ပေရူနိုင်ငံကအသက်124နှစ်အရွယ်အဖိုးတစ်ယောက်ရဲ့မွေးနေ့ပွဲရေလွှမ်းနေတဲ့လမ်းကိုဖြတ်ကူးရကရေမာမျောသွားတဲ့ဘတ်စကားဘောကလူတွေကိုကဲညာနိုင်ငံမှာကဲခဲ့ရပုံနန္ဒာမျိုးတော်ကပိုးကောင်စားတောက်ဆိုင်စတဲ့သတင်းထုတ်လေးတွေကိုကြားကြမှာပါမအေးတန်တာကျော်ကတင်ပြထားပါတယ်
ကြည့်ဆုံးလို့ခုနောက်ဆုံးပေါ်ထွက်လာတဲ့အဖို့အိုပဲဖြစ်ပါတယ်။ဗ ပြည်တွင်းနိုင်ငံအလဲပိုင်းအင်ဒီစ်တောင်တန်းဒေသကအဖိုးအိုရဲ့မွေးနေ့ပွဲကိုအာဏာပိုင်တွေကအခမ်းအနားနဲ့ကျင်းပပေးခဲ့ပါတယ်။1900ပြည့်နှစ်မှာမွေးဖွားတာလို့အတည်ပြုရခဲ့ပြီးတော့ဖိုးသက်ရှီကအသက်124နှစ်ရှိပါပြီ။ဖိုးဖို့မရှိကိုကဒီနှစ်2024ဒီလဧပြီလမှာပဲအသက်124နှစ်ပြည့်သွားခဲ့လို့သူ့ရဲ့မွေးနေ့မှာတော့သူ့ရဲ့ပုံတူအယုတ်လေးနဲ့မွေးနေ့ခဲ့ရင်ခွေးထူးရဲတပ်သားတင်တန်းလေးစင်ပေါ်ရင်နဲ့ဆင်နွှဲခဲ့ပါတယ်။သူကအတီးပြုတ်လို့ရခဲ့ပြီးသမျှအသက်ရှည်တက်ကြီးတွေထဲမှာတော့အသက်အရှည်ဆုံးဖြစ်ပါရင်ဖို့ဖို့မရှိကိုကို2019ခုနှစ်ကမှပြည်သူအစိုးရကသိရှိခဲ့တာဖြစ်ပြီးတော့သူ့ကိုအစိုးရမှတ်ပုံနဲ့အငိမ့်စားလှစားပေးထားပါရင်အခုလည်းဘိုးဘွားရိတ်သာမှနေနေတဲ့ဖို့ဖို့ကကမ္ဘာအသက်ကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့ဆိုတော့ဂင်းနစ်စံချိန်မှတ်တမ်းဝင်ဖို့အတွက်ပြည်သူနိုင်ငံအာဏာပိုင်တွေဆက်သွယ်ကြိုးပမ်းနေပါတယ်သူမတိုင်ခင်ကတော့ကမ္ဘာအသက်အရှည်ဆုံးဖြစ်အတည်ပြုနိုင်ခဲ့တဲ့သူကအသက်122နှစ်အထိနေသွားခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံအရှိချမ်းဒေသမှာရေတက်ချင်ရေထဲဖြတ်မောင်းတဲ့ဘတ်စကားတစ်စီးရေစီးနဲ့မျောသွားတာမှာဘတ်စကားပေါ်ကသူတွေအသက်မသေးဘဲနဲ့လွတ်မြောက်ခဲ့ပါတယ်။နိုင်ရိုဘီမြို့စီမောင်းနေတဲ့ဘတ်စကားအပီလာ6ရက်နေ့ကလမ်းမပေါ်မှာမြေရေတက်နေတာကိုအဖြစ်ရေစီးနဲ့ပါသွားတာပါ။ဘတ်စကားပေါ်လိုက်ပါတဲ့သူတွေကျိုးနဲ့ဆွဲပြီးတော့ကုန်းပေါ်တက်ခဲ့ရပါတယ်။လူထော်တော်များများလဲရေထဲတစ်ဝက်တစ်ပြက်မြုပ်နေတဲ့ဘတ်စကားခေါင်းမိုးပေါ်တက်ပြီးတော့ကဲတင်ခံရဖို့စောင့်နေတာကိုတွေ့ရပါတယ်။နောက်ဆုံးကားပေါ်ကလူ52ဦးလုံးဘေးကင်းတဲ့နေရာကိုရောက်နိုင်ခဲ့တာပါ။အရှေ့အာဖရိကဒေသမှာလွန်ခဲ့တဲ့6လအတွင်းစံချိန်တင်အောင်ရေကြီးခဲ့ပြီးတော့လူ10ဦးကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကမ္ဘာမှာဥရုယာသည်ပြောင်းလဲဖောက်ပြန်မှုတွေကြောင့်ပြင်းထန်တဲ့ရာသီဥတုအခြေအနေတွေလည်းပိုပြီးတော့ဖြစ်ပေါ်နေတာတွေ့ရပါတယ်ရှင်။ကမ္ဘာမှာပထမဦးဆုံးပိုးကောင်ပွဲတဲ့စားတောက်ဆိုင်စားမြင်ပိုးကောင်ရန်ဘတ်ဆိုတဲ့စားတောက်ဆိုင်လန်ဒန်မြို့တော်မှာဖွင့်လှစ်ထားပါ။ထောဘက်ကအစားအချို့ပွဲအစုံပိုးမွှားကိုထည့်ပြီးတော့တုံးထားပါတယ်။
People are often quite surprised at how meaty insects are, but
ပိုးမွှားကောင်တွေကအသားလိုဖြစ်နေတာကိုလူတွေတော်တော်အံ့ဩကြတယ်လို့ရန်ဘတ်စားတောက်ဆိုင်ကိုပူရဲဖွင့်ထားတဲ့လီယိုတေလာကပြောပါတယ်။ဒီစားလို့ရတဲ့ပိုးကောင်လေးတွေမှာမမြင်ရတဲ့ရေသွေးကောင်တွေလည်းအများကြီးရှိပါတယ်တဲ့။ပြည့်တကောင်မှာပါတဲ့အသားဓာတ်ကအမဲသားတောက်တောက်ဆင်းထက်50ရာခိုင်နှုန်းပိုများပြီးတော့တန်ဓာတ်ကတော့ဟင်းနွယ်တောက်ခွာရွက်ထက်ပိုများတယ်လို့ကယ်လ်ဆီယမ်ဓာတ်ကနိုးထက်ပိုများပိုတက်ဆီယမ်ဓာတ်ကလည်းငှက်ပြောသည့်ထက်ပိုများB12 တက်ကအသားမှာထက်ပိုများတယ်လို့ဆိုပါတယ်ဒီဟင်းရည်တွေထုတ်လို့မှုကလည်းရာသီဥတုနဲ့ပတ်သက်ပြီးတော့သဟဇာတဖြစ်တဲ့လုပ်ငန်းစဉ်မှာမွေးမြူဖို့နေရာကလည်းတိတ်မိပြီအကောင်ကြီးမွေးမြူရေးလို့လဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်မထွက်ပါဘူးဒါမဲ့လည်းပင်ရည်လိုမျိုးအားရှမှာလူကြိုက်များတဲ့အစားမင်းပိုးကောင်လေးတွေစားလို့လည်းမရှိစားဖို့လည်းကြောက်တဲ့နောက်တိုင်းသားတွေဒီဟင်းရည်တွေကိုစားရအောင်လုပ်ဖို့ကတော့အခက်ခဲပါတယ်ဒါမဲ့လည်းတဖြည်းဖြည်းနဲ့လာစားတဲ့သူတွေပိုများလာပြီးတော့ဒီစားလို့ရတဲ့ပိုးကောင်လေးတွေနဲ့ချက်ပြုတ်တာကဖွံ့ဖြိုးလာတဲ့စီးပွားရေးတစ်ခုလည်းဖြစ်ပါရင်2023ခုနှစ်နဲ့2032ခုနှစ်ကြာမှာဒီလုပ်ငန်းက50နီးပါးဖွင့်ထွားလာမယ်လို့ခန့်မှန်းရပါတယ
် VOA ကို support လုပ်ရဆိုရင် bumbies@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger လည်းပို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်အစ္စရေးရဲ့အပြစ်ခရဆေးအကြံပြုချက်တွေကိုလက်ခံလိုက်ပြီးတော့ဟာမတ်စ်ကပြောပါတယ်။ကာတာဝန်ကြီးချုပ်နဲ့အစ်ဂျစ်ထော်လန်ရေးဝန်ကြီးတို့နဲ့တယ်လီဖုန်းဆက်ပြောဆိုချိန်တွင်ဟာမတ်စ်ခေါင်းဆောင်အစ်မင်ဟာနီယေအဲ့လိုပြောဆိုခဲ့တယ်လို့ဟာမတ်စ်ရဲ့တနင်္လာနေ့ထုတ်ပြန်ချက်ထဲမှာပြောထားတာပါ။အပြစ်ခရဆေးပေးပြီးအပြန်အလှန်အနေနဲ့ဟာမတ်စ်လက်ထက်ကတစားကမ်းတွေလွတ်ပေးနိုင်အောင်အစ်ဂျစ်နိုင်ငံကိုင်ရိုမြို့ကအပြစ်ရရေးဆွေးနွေးပွဲမှာကြားဝင်ညှိနှိုင်းပေးနေသူတွေကြိုးပမ်းနေကြတာပါ။ရဖာမျိုးမှာတော့အစ္စရေးတပ်တွေဝင်တက်ရဲ့အဲဒီမှာခိုလုံနေတဲ့ထောင်ပေါင်းချီတဲ့ကလေးငယ်တွေအန်ရဇိုးတွေနဲ့ကြုံတွေ့ရနိုင်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF အကြီးအကဲကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ရဖာမျိုးတဲကိုမြေပြင်ထိုးစစ်ဆင်နိုင်ခြင်းရှိတဲ့အတွက်တချို့အရက်ကပြည်သူတွေတိတ်ဆောင်များဖို့အစ္စရေးဘက်ကအမိန့်ထွက်လာပြီးတဲ့နောက် UNICEF ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။ရဖာဟာဂါဇာဒေသတဲကပြေးစရာပြေးမရှိတော့တဲ့ကလေးတွေရဲ့မြို့ဖြစ်နေပါပြီလို့UNICEF အမှုဆောင်ညွှန်ကြားမှု Catherine Russell ကပြောပါရယ်ရာဖာလိုပဲမြန်မာနိုင်ငံအတွင်းအထူးပကတ်တွေအတွင်းကရတားပြည်သူတွေအတွက်လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားလာနေပြီးရန်ပုံငွေကြေးလိုအပ်ချက်ကြောင့်ကူညီရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ခင်ဗျာ ပရင်းချင်းကျုံကတော့ဘယ်လောက်ပါပဲခုတော့စီစဉ်ကိုအဆုံးသတ်ပြန်စီခင်ဗျဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လို့ရမှုကနန်းတော့မှာဗီအိုအမေရိကန်ရုပ်သံနဲ့မနေ့ပိုင်းစီစဉ်ကိုရေဒီယိုကလည်းလိုက်ထုတ်မီတာ24 40နဲ့51လိုက်လမီတာ190ပြင်ဗီအိုရဲ့ website YouTube နဲ့ Facebook စာပြေနာတွေကလည်းတရက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာပြည်သူပြည်သားအားလုံးဘေးကင်းကြပါစေကျွန်တော်တမောင်သားမှာ